Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် View American တန်းကနေ2022ခုနှစ်အောက်တိုဘာလ31ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလွင့်အစီအစဉ်လေးကို Line 2 meter 32နဲ့58တို့အပြင် Line 1 meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညအတွက်အစီအစဉ်လေးကိုကျမအလင်မာကတာဝန်ယူတင်ဆက်ပေးမှာပါရှင်။
အနည်းခဒိုက်ကင်းညပါစေခင်ဗျာကျွန်တော်တမောင်သားမှာဒီကနေ့ထိတ်တန်းကိုရောက်လာတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားကြီးဝင်ကြီးနဲ့တရုတ်နိုင်ငံသားကြီးဝင်ကြီးတို့ဟာနှစ်နိုင်ငံအားပြိုင်မှုနဲ့ရုရှားရဲ့ယူကရိန်းစစ်ပွဲအကြောင်းကိုတင်းငွေနေ့ကဖုန်းကနေဆွေးနွေးခဲ့ကြပါတယ်ယူကရိန်းနိုင်ငံအတွင်းကပြစ်မှတ်တော်တော်များများကိုရုရှားကတင်းလာနေ့မှာပြစ်ခတ်ခဲ့တဲ့အထက်မှာအခြေခံအဆောက်အုံတွေအများပြားပါဝင်ခဲ့ပါတယ်တင်းငွေနေ့ကကျင်းပခဲ့တဲ့ဘရာဇီးနိုင်ငံရဲ့တချောပြန်တပရရွေးကောက်ပွဲမှာတော့အရင်တပရဟောင်းလူလာဒီဆီလ်ဗာကလက်ရှိတပ်ပရကိုအနိုင်ရရှိသွားတဲ့သတင်းတွေနဲ့တခြားအရေးကြီးသတင်းတွေကိုကိုစော်ဝင်လိုက်နဲ့ကျွန်တော်တို့တင်ပြပေးကြမှာပါအလိမ္မာကြီ
းဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီကနေ့နားဆင်ရမှာကတော့စကိုင်းတိုင်းဘက်ကကြေးရွာတွေမှာမြန်မာစစ်တပ်ရဲ့ထိုးစစ်တွေကြောင့်ဒေသခံတွေစိုးရိမ်ထိတ်လန့်ပြီးနေရက်မပြတ်နိုင်ကြသေးပါဘူး
တော်လေးကိုရှင်းနေတာညာရင်ကိုအတန်ကြာလာနေတော့မလာဘဲတော့မှပြင်းနေတယ်ညာရင်ကကြာနေလို့ရောလူတွေအတော်လေးကြောက်လန့်နေတာ
ရှင်မောင်တိုင်းရွာခတ်တူပြောသွားတာပါဒီကြောင့်တည်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီတည်းနဲ့တူဖားကတ်မျိုးပမာ73စီပြက်လက်တာရင်ဆိုင်နေရင်ဆိုင်နေရတာမလေးရှားကထိုင်းအစားအစာရောင်းပွဲမှာမြန်မာတချို့ဖမ်းဆီးခံရတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တင်းနှလာညတိုင်းတင်ဆက်ပေးနေကြသတင်းတော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောက်သတင်းလာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရင်တိုင်းကအခုအရင်ဆုံးတော့တင်းနှလာညရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးမှာပါရှင်
အမေရိကန်နိုင်ငံသားဝန်ကြီးအန်ထိုနီဘလင်ကန်နဲ့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးတို့ဟာနှစ်နိုင်ငံအားပြိုင်မှုနဲ့ရုရှားရဲ့ယူကရိန်းစစ်ပွဲအကြောင်းကိုတင်းငွေနေ့ကဖုန်းကနေဆွေးနွေးခဲ့ကြတယ်လို့နှစ်နိုင်ငံနိုင်ငံသားဝန်ကြီးဌာနကထုတ်ပြန်ပါတယ်။တိုက်ပင်းရဲ့အကြအားပြိုင်နေကြတာကိုတာဝန်ရှိရှိစီမံခန့်ခွဲဖို့လိုအပ်တဲ့အကြောင်းကိုပြောဆိုခဲ့ကြကြောင်းဘလင်ကန်ကသူ့ရဲ့ Twitter လူမှုစာမျက်နှာမှာရေးသားထားပါတယ်။ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လိုတာကိုလည်းဆွေးနွေးခဲ့ကြပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်ကမ္ဘာလုံးကျိုးရေးနဲ့စီးပွားရေးတည်ငြိမ်မှုအပေါ်ကျရောက်လာခဲ့တဲ့ချိန်ချောက်မှုအန္တရာယ်ကိုဘလင်ကန်ကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ရဲ့ကြေညာချက်မှာပြောထားပါတယ်။တရုတ်ကတော့ရုရှားကယူကရိန်းကျူးကျော်ခဲ့တာကိုဝေဖန်မှုဆွဲဆွဲမြဲမြဲရှောင်ရှားခဲ့ပြီးစစ်ပွဲအတွက်အမေရိကန်နဲ့ NATO အပေါ်ပြစ်တင်ခဲ့တာပါ။တနင်္ဂနွေနေ့ကပြောဆိုကြတဲ့အခါမှာတော့ယူကရိန်းရေးနဲ့ပတ်သက်ပြီးသတ္တမရေးဆိုင်ရာဖြည့်ရှည်ရေးကိုပြောဆိုခဲ့ပြီးစီရေးဆိုင်ရာအသုံးပြုမှုတွေအတွက်စီမီကွန်ဒက်တာခေါ်ဒပိုင်းတကူတွေတင်ပို့မှုအပေါ်အမေရိကန်ကပိတ်ဆို့အရေးယူထားတဲ့ကိစ္စကိုလည်းတရုတ်နိုင်ငံသားရေးဝန်ကြီးကဆွေးနွေးခဲ့ပါတယ်။အမေရိကန်နဲ့တရုတ်အမေရိကန်အနေနဲ့တရုတ်ကိုဖိနှိပ်ပြီးကန့်သက်ထိန်းချုပ်ဖို့ကြိုးစားတာတွေရပ်ဖို့နဲ့နိုင်ငံဆက်ဆံရေးကြားအပိတ်ဆို့အသစ်တွေမလုပ်ဖို့ပြောခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဆိုပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးကိုတည်ငြိမ်တဲ့ဖြစ်ပေါ်တိုးတက်မှုလမ်းကြောင်းပေါ်ပြန်တင်ရေးဟာအမေရိကန်နဲ့တရုတ်အတွက်သာမကနိုင်ငံတကာအသိုက်အဝန်းရဲ့မျှော်လင့်ချက်တွေအတွက်လည်းဘုံအကျိုးစီးပွားဖြစ်ကြောင်းဝန်ကြီးဝါကြီးကပြောခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ
်။ယူကရိန်းနိုင်ငံအတွင်းကပြစ်မှတ်အတော်များများကိုရုရှားကတင်းနှလာနေမှာပြစ်ခတ်ခဲ့တဲ့အထက်အခြေခံအဆောက်အုံတွေအများပြားပါဝင်တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားကပြစ်ခတ်ခဲ့တဲ့အထက်ဖက်ထင်းတပ်ဒုံးကျည်90လည်းပါဝင်တယ်လို့ယူကရိန်းစစ်တပ်ရဲ့ Telegram လူမှုကွန်ရက်မှာရေးပါတယ်။မြို့တော်ကီယက်ဖြစ်ကတ်တခတ်ခံခဲ့ရတဲ့အကြောင်းခံခဲ့ရတာကြောင့်တချို့နေရာတွေမှာလျှက်စစ်မီးနဲ့ရေတွေပြတ်တောက်ကုန်ပြီလို့မြို့တော်ဗိုက်တာလီကလစ်ကိုကပြောပါတယ်ရုရှားကယူကရိန်းနိုင်ငံဒေသအတော်များများလျှက်စစ်ဖြတ်ချဌာနတွေကိုပိတ်မှတ်ထားပြီးဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းသမရာယုံဒုတိယအကြီးအကဲကလည်းပြောပါတယ်ခရိုင်းမီးယားဒေသပင်လယ်နဲ့အတွင်းကတင်မောတွေကိုယူကရိန်းကတိုက်ခိုက်ခဲ့တာကိုလက်စားချေတဲ့အနေနဲ့အခုလိုတိုက်ခိုက်တယ်ဆိုတဲ့ရုရှားရဲ့အကြောင်းပြချက်ဟာခိုင်လုံခြင်းမရှိဘူးလို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလီဘာကလည်းပြောပါတယ်ခင်ဗျာ
တရင်းတွင်တေကကျင်းပခဲ့တဲ့ဘရာဇီးနိုင်ငံရဲ့တချော့ပြန်တပ်ပရရွေးကောက်ပွဲမှာတော့အရင်တပ်ပရဟောင်းလူးစ်အင်နာစီယိုလူလာဒီဆီလ်ဗာကလက်ရှိသမ္မတဂျိုင်ဘောဆော်နာရိုကိုအနိုင်ရရှိသွားခဲ့ပါလေ။မဲရီအသွက်ရဲ့69.9%ခန့်လုံးရေတွက်ပစ္စည်းချိန်မှာတော့ဒါဆီလ်ဗာကမဲ50.9%ခန့်လုံးအနိုင်ရခဲ့တာပါ။ရွေးကောက်ပွဲအရာရှိတွေကလည်းလူလာအနိုင်ရသွားတယ်ဆိုတာကိုအတည်ပြုကြပါတယ်။လက်ရဆုံးဝါဒီသမ္မတဘောဆော်နာရိုကတော့သူရှုံးနိုင်တယ်ဆိုတာကိုဝန်ခံအတိမတ်ပြုတာမျိုးမရှိသေးပါဘူး။ ရွေးချယ်ကတမရဒါဆဘကတော့သူ့ကိုမြင်မြုပ်ပြဖို့ကြိုးစားကြပြီမဲ့သူရှင်းတိုင်းနိုင်စဲပဲလို့ပြောကြပါတယ်ဒါဆဘတမရလောက်ခဲ့တဲ့အချိန်တန်းတဲ့ချီတဲ့ဘရာဇီးနိုင်ငံသားတွေကိုဆင်းရဲရင်းကဆွဲထုတ်နိုင်ခဲ့လို့ယူဆကြပါတယ်လက်ရှိတမရဘော်ဆိုနာရိုကတော့သူ့ရဲ့လက်ရဆိုးနိုင်ငံရဲ့ယူဆတွေနဲ့တူကိုရိုနာဗိုင်းရပ်စ်ကိုလောင်ပြောင်တာအမေဆုံးအမြဲစိတ်သက်တော်အုပ်ကိုတက Nunezu, Lumiore, ye, dre, winitana, taku, tashi, melule, piota, gebare. At that, Konsa Konene, you had that server, ha. Natal, Dominican, in Natal, the city, Namada, that way you get be Eddie Namado, Agri, like Samun, Sweja, Dene, Tau Nema, Sashela, Janigia, bare, Dina, Diajo, Mene, Dubo, Sweja, Dugo, Diajoke, bare.
Iranenga, Dolai, Sautaku, a jam, pet, poesy, a pit, Tamapo, Jamine, EU, Ubatamaga, Ruga, Sinsani, John. Jamanangajai Wunji, Analina, Beaboka, Tikini Autobala Tonset Jenima, Biavare, Iranenga and Popumu, Pintane, Pika Yu Muri, Chama Tuamelu, EU, Peso, Tankamusanya, Samyanama, Bigere, Trimpaka, Popiavare, Iran Tolai, Sound Tapuegule, a champion of Puesi, Pelu, Tamalu, Yanameles, or Nilangu, Throne in a shop when you reach out, Chaman, the Internacune, Piro de Mimian Gama, Nangajai Wunji, Beaboka, Piavare, Iran Masanapia Nituri, a champion Pukumuri, Shemi, Looks on Nomes, or the Bone, Sininiga, Turuye, Nelson Sanapia, when Yajimelu, Iran Tolai, Sound Tapu, Jike, Hussein Salamiga, Pioja Labiranama, Jamanangajai Wunji, Pioso Mutalabakna.
ແລະຍາເບຍມາວ່າດາຊິຊິນະກູຍາໄວ້ກູນາຍການນີ້ເຊນາຍທີໄຮໂດມີຕາ 32 Bangladesh တိုင်းကရဲ့လေးပိုင်းနဲ့တဲကိုကျူးကျော်ဝေရောက်ခဲ့တာနဲ့ ဒီလိုတက္ကမတော့ဘင်္ဂလားဒေ့ရှ်တရင်ကြီးဝန်ကြီးမိုမင်ကလွတ်တော်မေကွန်းတွေကိုတနင်္ဂနွေနေ့ကဖြေကြားခဲ့ရမှာမြန်မာအစိုးရကိုတရားဝင်ကောက်ွက်ခဲ့ရုံမကတရုတ်သားမှကြီးကိုလည်းအခုလိုဖြစ်ရတဲ့အကြောင်းပြောပြခဲ့တယ်လို့ဖြေကြားသွားကြောင်းဘင်္ဂလားဒေ့ရှ်အစီအစိုက်
ဒီပီအက်စ်သတင်းစာကပြောပါတယ်။နေစာစီးဝဲကိုမြန်မာဘက်နေကြားဆောင်ရဲတပ်ဖွဲ့ကခုနှစ်ယောက်တယောက်ပြီးဘင်္ဂလားဒေ့ရှ်ဘက်ကရှေ့ရောက်တက်ခဲ့တယ်လို့အနာဒိုလူအင်တာနက်ဆာမျက်နှာကရေးပါတယ်။မြန်မာဘက်ကအခုလိုဖြစ်ခဲ့တာတွေအတွက်ဝမ်းနဲ့ကြောင်းပြောဆိုပြီးနောက်တော့မဖြစ်ရအောင်ကတိကဝတ်ပြုခဲ့ပါတယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တက်အမှတ်နှစ်တမှုဒုတိယဗိုလ်မှ 643 တန်းလိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆက်သွယ်ရေးရုံး UN OCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအခံမှာဖော်ပြပါတယ်။ဒါကြောင့်လည်းအကူအညီပေးရေးမှာဦးစားပေးမရှိမဖြစ်လိုအပ်တဲ့သူတွေကိုရွေးပေးနေရပြီးနိုင်ငံနေရာတချို့မှာတူလောင်ထားတဲ့ထောက်ပံ့ပစ္စည်းတွေမလုံလောက်တဲ့အကြောင်း UN OCHA အဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာဆက်ပြီးရင်ဆိုင်နေရတဲ့ပဋိပက္ခနဲ့ငွေကြေးဖောင်းပွမှုတွေအခြေခံစားကုန်ဈေးနှုန်းတွေအကြာအစားအစာမလုံလောက်တဲ့ဒဏ်စိုးစိုးဝါးဝါးနဲ့အတန်အသင့်ရင်ဆိုင်နေရသူလူ15သန်းနဲ့နှစ်သိန်းရှိတဲ့အကြောင်းလဲ UN OCHA ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီအခံမှာဖော်ပြပါတယ်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကအောက်ဂိုလာကုန်အထိပြည်တွင်းအိုးအိမ်မဲ့ဒုက္ခရောက်နေသူ IDP 6,200 ကျော်ကိုစာနာရိက္ခာအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းလဲဒီနေ့ထုတ်ပြန်တဲ့အစီအခံမှာဖော်ပြပါတယ်2022ခုနှစ်နှစ်ဝက်အတွင်းနိုင်ငံအတွင်းကအရေးပေါ်အကူအညီလိုအပ်နေသူအိုးမဲ့အိမ်မဲ့3,300အထိအကူအညီတွေပေးခဲ့ပြီးနောက်ထပ်လိုအပ်နေသူတွေကိုဆက်ပြီးကူညီဖို့ကြိုးစားနေတဲ့အကြောင်းလဲအစီအခံမှာဖော်ပြထားပါတယ်ခင်ဗျာ
ထိုင်းနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အကြားစိတ်ကြွစေးပြားထုတ်လို့ရမှာအသုံးပြုတဲ့ Daru Seri de Bumu Bubong Sancha Tome Chong, Tayeta Pedulia Chiga Chinapat Saran Singa Piosurago, Manega Tanang Atom, the Nation Renzama Yita Tabare. Tanang Andre Mu Sewa Donsamu Chini Suwa Lagere Dre, Tamega Midai Amphetamine, Amphetamine Sacha Sevia Tolu Yama Tona in the Daru Seri, the Manangan de Bo Nidago Yamabaga Seasit Nibare. Tanang Yeta for a chigaru, bigger epaga, young Muzabi, Mamanga Yeta for a chigaru, Twisso, Swinigera, Pitajau, the nation, the Renzaga Suare. Sodium cyanide, that who say the Dango, amphetamine, Sejo, Savia, Tanna say, Tolu Nibi, Sibo Bona, Tolu Ninajau, Tanang and Dremas, Sejo, Savia de Yago, Sangaba of Zin and Lampima, where you nine at Jau, Taimu is say what I pay a popoega, Piovari. Mu is say told that Daru Seri go treat the Rigan Dida. One and a guy tap for Tacho Taya Niarezi, Tanang and Beggar Tempo B, Mitai, Ephedemi, Sejo Azepi, Shido Asha, Secret Tegu, Yang Cha, Nidadu, Pio Bari.
The man and Yabri Numa, Chisite, Onangani, Lame B, Weya on Tonsu Kane, Yazu Gandari, Tama, Lolo, Po, Tanang and Larigo, Pia, and Twisong, Koyude, so the Susan, Lawak is up where the season paid to Tio Nagandato, Tanya Tapaka Pansi Labare, at that Tonsa Tony, you at Tio Naganda. Huan Tian Yong Su to Ha, Tanang and Pataya Myoma, E Yong Su Re, Lewe Yong, Panshin, Pitelu Subare, to Ha Tanang and Dari, Miaudi, Myoma, Lolopo, Linle, Kosang, Bimun, and Pansi, Tintin, Kantare, Teo Thai, Malaysia, Philippine, Myamanang and Sako Urega, the Upsibare, Druga, Neza, Mesam Myoma, Loyame, Subi, Internet Boma, Alodi, Jinabare, Nautoma, Aloshota Durego, Druga, Myamanang and Becham, Miaudi, Myoma, Shire, Jinshin, Komunima, Lumukunyadi, Aramang, Wei, Lame B, Wea, Wedong, Kaina, Digital, Wiji by my Yini Yuna Kaina, Lodello, Tanya Tapwe, Dudiabo, Joe Giga, Piovarekna.
Direct from Washington, the voice of America, the OA. ထိုင်တရရသတင်းတွေကိုဥတည်မောင်းတန်းနဲ့ကိုစုံဝင်းလိုက်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးသတင်းလာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်ပေးသွားမှာပါအရင်ဆုံးတော့စကိုင်းတိုင်းဘက်ကဒေသခံတွေရဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုစပြီးတော့ပြောပြပေးပါမယ်စကိုင်းတိုင်းရှင်းမပင်မြို့နယ်ကြေးရွာတွေမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ကြော
င်းတဲ့ချီထွက်ပြေးနေကြရပြီးအခုချိန်ထိကျေးရွာတွေကိုပြန်မဝင်နိုင်ကြသေးဘူးလို့ဒေသခံရွာသားတွေကပြောပါတယ်စစ်ဘေးရှောင်နေကြရတာ10ရက်လောက်ရှိနေတာမို့ရိတ်ခါနဲ့ဆေးဝါးတွေလိုအပ်နေကြတယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီစစ်ဘေးရှောင်တွေရဲ့အခြေအနေသတင်းပေးဖို့ချက်ကိုဝင်းခမ်းမောင်ပြောပြပေးပါရှင
်ပြီးခဲ့တဲ့အောက်တိုဘာ19ရက်နေ့တုန်းကရင်းမာပင်မြို့နယ်ရင်းမောင်းတိုင်းကျေးရွာပြားအိုကျေးရွာတဝိုက်မြန်မာစစ်တပ်ဘက်ကစစ်ရဟတ်ရင်6ဆင်းနဲ့တိုက်ခိုက်ခဲ့တဲ့အကြောင်းဒေသခံတွေက VOA ကိုပြောထားပါတယ်ကျေးရွာပတ်ပတ်လည်မှာစစ်တပ်တွေတပ်ဖြန့်ချထားတဲ့အကြောင်းလည်းပြောပါတယ်ဒီခြေနေတွေကြောင့်ကျေးရွာတော်တော်များများကထောင်ထဲချတဲ့ဒေသခံတွေပြင်ဆင်ချိန်မရပဲထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ပြေးဒုက္ခတွေအခြေအနေရင်းမောင်းတိုင်းရွာကန်ကိုဘိုဝင်းကအခုလိုပြောပါတယ
်ဒီဒေသခံအားလုံးကတော့ကျန်လျောက်ချီခြင်းတော့ရှိသေးဘူးကဘာလို့လဲဆိုတော့ဒီနေ့လာမယ်မနေ့လာမယ်အဲ့လိုဒီပြီးခဲ့တဲ့ဘက်ကဟိုရရရင်အဲ့လိုမျိုးအကြောင်းမဲ့လာတဲ့ပုံစံမျိုးဆိုတော့အားလုံးတချို့လည်းဒီအိုးဘာညာစုံခွန်ပြီးတော့ပန်ရှောင်းနေကြတယ်အဲ့လိုကြည့်တယ်အားလုံးတော့ပြန်လည်းမရောက်စီသေးပါဘူးသုံးကျတချို့လည်းရှိပါတယ်ဘုံကျတချို့ရောပေါ့အဲ့လိုမျိုးပေါ့တော်ဘက်ကတော့ပြန်မရောက်ဘူ
းပြီးခဲ့တဲ့အော်တိုဘာ17ရက်တုန်းကရင်းမာပင်မြို့နယ်ရင်းမောင်းတိုင်းကျေးရွာကိုဒေသခံ PDF ဖွဲ့ရီရောက်ရှိတဲ့ဆိုတဲ့သတင်းကြောင့်မြန်မာစစ်တပ်ဘက်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့ပြီး PDF တပ်ဖွဲ့ဝင်အပါအဝင်အရဲသားတချို့ထိခိုက်တေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောဆိုထားပါတယ်။ထိခိုက်တေဆုံးခဲ့ရတဲ့အရေးတွက်နဲ့ပတ်သက်လို့တိကျအတည်ပြုချက်မရသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။အလားတူပြီးခဲ့တဲ့အောက်တိုဘာ19ရက်နေ့ကလည်းကျေးရွာတွေကိုစစ်ရဟတ်ရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးစစ်တပ်ကကျေးရွာတွေမှာတက်ဆွဲခဲ့ပါတယ်။စစ်တပ်ပြန်လည်ထွက်ခွာပြီးတဲ့နောက်ရွှေလန်ကျေးရွာမှာဒေသခံကောက်ဝေးတပ်ဖွဲ့တွေပါဝင်ရဲသားတချို့တေဆုံးခဲ့ပြီးဒါကြောင့်စစ်ရဟတ်ရင်အတန်ကြားတာနဲ့ဒေသခံတွေတုံ့နှုတ်ခြောက်ခြားနေတယ်လို့ကိုပိုဝင်းကပြောပါတယ
်။အလုံးကကိုယ်ကိုယ်ကအင်ဂျန်ကတ်နေရမှာဘူးနေမှမှာစော်တော်ကြောက်ရတဲ့အတိုင်းနေတီစော်တော်လေးကိုစိတ်ရင်းနေကြရဲရင်ကိုအတန်ကြားတာနဲ့ကြောင်မလာပဲဒါမှပြီးမှလည်းမရှိအလုံးစိတ်ရင်းထိနေတာများပါဘူးရဲရင်ကကြားရင်ရောလူကြီးအတော်လေးကြောက်လန့်နေတာ
ကလူမျိုးနယ်မှာတော့အောက်တိုဘာ22ရက်နေ့ကဝင်ရောက်ခဲ့တဲ့မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်ကြောင့်ဒေသခံတောင်းနဲ့ချီထွက်ပြေးနေကြတဲ့အကြောင်းကမ့်ဘလူဒေသခံတွေကပြောပါတယ်ဒီဒေသခံတွေဟာအခုချိန်ထိကျေးရွာတွေကိုပြန်မဝင်နိုင်ကြသေးသလိုစစ်ပေးရှောင်နေရတာ10ရက်လောက်ရှိလာပြီဖြစ်တာကြောင့်ရိတ်ခါနဲ့ဆေးဝါးတွေလိုအပ်နေကြတယ်လို့ဒေတာကန်ရွာသားတို့ကပြောပါတယ
်။ဥည်ရလည်းများတယ်။အဲ့ဒီအချိန်မှာကျမကြီးဖောက်လာတော့ဆေးကမတက်နိုင်တော့ဘူးဗျ။အဲ့တော့ကျွန်တော်ကမျိုးတွေမျိုးတွေကိုလည်းတွားပြီးတော့ဥစားလို့မရဘူးဗျ။မျိုးကဒီဟိုတွားရင်အကုန်ဖမ်းဆီးပြီးတော့ဒီတော့ဖမ်းဆီးထားလိုက်တော့တာပဲ။ရိုင်းနှက်ပြီးတော့ဖမ်းဆီးထားလိုက်တာပဲ။ဟိုအဲ့တော့ကျွန်တော်တို့ကမျိုးတွေပဲလည်းတွားလို့မရတော့အဲတော့မှပဲဒီတိုင်းနဲ့ကျွန်တော်တို့ဒါဖြစ်တယ်လို့လေးနဲ့ဒီတော့ထဲမှာရှောင်စင်းနဲ့ပဲတန်းလေးပဲပြီးဆိုင်နေရတာ
ကြေးရွာနေနေမိရှို့ဖြက်စီးခံရတဲ့အချိန်အဝတ်စားတွေစောင်းနေပါမသွားတဲ့အတွက်စောင်းနေအတွက်လိုအပ်တာတွေလုံလုံလောက်လောက်မရှိပဲရာသီကူးပြောင်းမှာဖျားနာတာတွေများလာတယ်လို့လည်းဒေသခံတို့ကဆိုပါတယ
်အေးနေပါရင်မွေးတဲ့တွေလည်းအတူတူဝင့်နေရတော့တာကညရှင်တော့အတော်ချမ်းပါနေရတိုက်မိုးကကြာအဲ့လိုမျိုးဆိုတော့ဒီလိုဒီကျမရေးတော့ကလည်းအတော်နဲ့တက်တာမှုရှိသေးတယ်။ပါလာတဲ့လူတွေတွေကတော့ညှပ်တာပြီးတော့နေကောင်းတဲ့လူတွေကတော့ညှပ်တာပေးပါလေ။ကျန်တဲ့အနေထားကတော့ရွာတွေမှာအိမ်ကြီးအကုန်လုံးမီးရှို့တဲ့အတွက်တော့ဝက်စားပါများမစားလိုအပ်တာပါဝက်စားမစားအကုန်လုံးမီးရဲပါလားဆိုလို့ဆိုတော့ဒုက္ခရောက်တာကတတိယဦးတွေမသွားနိုင်မလာတဲ့လူတွေပြီးတော့ကလေးတငယ်တွေရာသီဥတုအကြောင်းနဲ့ကြောင့်ဖျားနာနေရတယ်ကြာအဲ့ဒါတွေပါ
နေမြေရှင်းလင်းထိုးစစ်အရှိန်မြင့်လာတာနဲ့မြ၊စကိုင်းတိုင်းတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြတဲ့စစ်ပေးဆောင်ရေးအတွက်လည်းပိုးပြီးတိုးလာနေတာပါပြည်သူ့ကာကွယ်ရေးတပ် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့မြန်မာစစ်တပ်ကစွပ်စွဲထားပါတယ်စစ်ကောင်စီဘက်ကထိုးစစ်တွင်အရတားတွေရဲ့နေအိမ်တွေကိုမီးရှို့တာမဟုတ်ဘူးလို့ပြောဆိုထားပါတယ်ကျေးရွာတွေမှာနေအိမ်တွေမီးလောင်တဲ့တည်နေမှာကြခဏထွက်ပေါ်လေးရှိပြီးရာသီဥတုအကူပြောင်းမှာအေးအေးထန်ကြောင်စစ်ပေးရှောင်တွေနေထိုင်အခက်အခဲတွေတွေ့နေရပြီးကျန်းမာရေးထိခိုက်တဲ့အကြောင်းလဲဒေသခံတွေနဲ့အကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြပါဗျ
။စကိုင်းတိုင်းဘက်ကဒေသခံတွေညည်းရမပြန်ရဲသေးတဲ့တဲ့ကိုဝင်းခံမှပြောပြပေးခဲ့တာပါတစ်ဆက်သေးပါပဲ။ကချင်ပြည်နယ်ဖားကံမြို့ဘက်မှာလည်း73စီပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်းဆက်ပြီးတော့ပြောပြပေးပါမယ်။ကချင်ပြည်နယ်ဖားကံမြို့နယ်နန့်ရကျေးရွာမှာရှိတဲ့စစ်စေးရေးဂိတ်တွေကနေ73စီတဲယူရာကိုပိတ်ပင်ထားသလိုဖားကံမြို့မှာရှိတဲ့အယောင်ဆိုင်တော်တော်များများမှလည်းရောင်းချခွင့်ပိတ်လိုက်တာကြောင့်73စီပြက်လက်မှုနဲ့ကြုံတွေ့နေကြရပါတယ်။လက်ရှိအချိန်မှာဓာတ်စီတကလန်စေးဟာ2000လောက်အထိမြင့်တက်နေပြီးဒေသခံတွေတွာလာရေးအတွက်အခက်အခဲဖြစ်နေကြရပါတယ်။ဖားကံမြို့ကအခြေအနေကိုစံကျော်ပြောပြပေးပါရှင်
။ဖားကံဒေသအတွင်း73စီတဲရာတွေကိုဒီလလေလောက်ကစတင်ပိတ်ပင်ခဲ့တာပါအဓိကပိတ်ပင်တရှိတဲ့နေရာဟာမိုးကောင်ဖားကန့်လမ်းပိုင်ရှိနန့်ရစစ်စေးဂိတ်မှာဖြစ်တယ်လို့ဒေသခံတူက VOA ကိုခုလိုပြောပါတယ
်ဟုတ်ဒီမင်းရစခန်းမှာဆမ်မီဒူးစီမဲ့ဒီတောင်ပေါ်ရဲ့ဆမ်မာပဲစစ်ပြေတော့ဒီတော့ကတော့ခေါ်ဆမ်မီရဲ့တေလို့မြောက်ကိုတက်စီတဲ့တေလို့မြောက်တော့ကျုံနေပြီဒီချိုးရောဒီမှာအကြောင်းမြင်ကြတာဘုံတော့အဲမှာဟိုလုံထားတာဒီဘက်ပိုင်းအဲ့ဒါပဲရှိရဲဖားကံမရှိတော့ရုံးပုံရုံးပေးဖို့တဲ့
အခြားဒေသခံတူကလည်းဖားကံမျိုးပေါ်ကဆိုင်အတော်များများပိတ်ထားကြအောင်ပြောပါတယ
်ဆိုင်တွေနဲ့ပိတ်ထားကြတွေ့တယ်အခုကျွန်တော်ဖားကံနဲ့လက်ခဲ့တာတော့ဖားကံနဲ့ဆိုင်တွေတော်တော်များများတော့ပိတ်ထားတာပေါ့ဒီမရှိလို့အခုကျွန်တော်တို့လက်တွေ့အခုတကားလောင်းမကောင်းတဲ့ဝယ်နေရပါ92တော့တော့
ဒက်စီ95ကတကားလန်ကို2000တလီတာကို5000 5500နဲ့ရောင်းချနေကြအောင်ပြောပါတယ်ဒေသခံအမျိုးသမီးတို့ကတော့73စီရှာပလာတာကြောင့်ချိုးချန့်ချေတာပြီးတွာလာနေကြကြောင်ပြောပါတယ
်ဖြစ်ဖြစ်ရှိရတော့ပြောမင်းတော့ဆိုင်ဒီမှာတက်စီလည်းမရောခံဘူးဒီကလည်းမရောခံဘူးအဲ့ခါကျတော့ပြတ်သွားပြီးမရှိတော့ဘူးပေါ့တကယ်လည်းဆိုင်ကအများပိုင်းကတော့ပိတ်ထားတာကြီးရတယ်ပေါ့တတော်လေးတော့အဆက်တဲတော့ရှိတာပေါ့မတတ်နိုင်တဲ့အဆုံးကတော့ချိုးချန့်ချေတာပြီးမှတွာနေတာမျိုးရဲ့အနေအထားမျိုးရှိတာပေါ့
ဆန်နဲ့ဆေးဝါးတည်မှုကနေတာရှိပေမဲ့လက်ရှိအခြေအနေမှာဒေသခံတွေအပေါ်ဆိုးဆိုးဝါးဝါးထိခိုက်တာမရှိကြောင်းနဲ့73စီတည်ယူတာကိုတားမြစ်တာဟာ KIA အတွက်အခွန်အောက်ရနိုင်တဲ့ကြောက်စိမ့်တူဖို့ရေလုပ်ငန်းကိုကန့်တက်ခြင်းလို့ဖြစ်နိုင်ကြောင်းသုံးသပ်တာတွေရှိပါတယ်။ဒီလိုကန့်တက်တာဟာဒီလ23ရက်နေ့အနံ့ပါကိုလေကြောင်းကနေတိုက်ခိုက်မှုပြီးမှပိုမိုတင်းကျပ်လာတာလို့လည်းဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းမြန်မာနိုင်ငံအဝန်73စီအခက်အခဲဖြစ်ခြင်းကလည်းဖားကန့်မြို့မှာ73စီရှားပါပြက်လက်ပြီးဈေးနှုန်းမြင့်တက်တာတွေဖြစ်ခဲ့ပူပါတယ်ခင်ဗျာ။
ဖက်ကက်မျိုးမှာ73စီပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုစံကျော်ပြပြပေးခဲ့ရပါအခုတစ်ခါတော့မလေးရှားနိုင်ငံကထိုင်းအစားအစာရောင်းပွဲမှာမြန်မာတချို့ဖမ်းဆီးခံရတဲ့တဲ့ရင်ဆက်ပြီးတော့ပြပြပေးပါမယ်မလေးရှားနိုင်ငံမလကာမျိုးမှာရှိတဲ့မလေးရှားနဲ့ထိုင်းအစားအစာရောင်းတဲ့ပွဲတော်ကိုမလေးရှားလူဝင်မှုကြီးကြပ်ရေးရဲတွေစနေနေ့ကဝင်ရောက်ဖမ်းဆီးမှုမှာမြန်မာနိုင်ငံသားတွေအပါအဝင်အထောက်ထားမဲ့40ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီတဲ့ရင်ကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
မလေးရှားနိုင်ငံမလကာမြို့မှာစနေနေ့ကမလေးရှားနဲ့ထိုင်းအစားအစာရောင်းတဲ့ပွဲတော်ကိုနေရာနှစ်ခုမှာကျင်းပခဲ့ပြီးအဲ့ဒီဈေးရောင်းပွဲတော်မှာဇပွဲတို့အလုပ်သမားတွေအဖြစ်အထောက်ထားမဲ့တွေကိုခိုင်းစေခဲ့တာကြောင့်မလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကရှောင်းတခင်ဝင်ရောက်ဖြစ်စေခဲ့ပါတယ်အဲ့ဒီထဲမှာမြန်မာတွေအပါအဝင်လူ40ကျော်ဖမ်းဆီးခံရတယ်ဆိုပြီးမလေးရှားနိုင်ငံကအလုပ်သမားရေးဆောင်ရွက်နေသူဦးတီဟမမောင်ကပြောပြပါတယ
်ဒီမလကာမှာရှိတဲ့နေရာနှစ်ခုမှာတို့ထိုင်းဒီအစားအစာပွဲတော့ပေါ့နော်မလေးရှားမှာတော့ပုံမှန်အပြည့်ဆိုလို့ရှိရင်ကျွန်တော်တို့ထိုင်းမလေးရှားဆိုပြီးတော့အဲဒီဟိုအစားအစာပွဲတော်လေးတွေရှိရဲကွာလာလမ်ပူနဲ့အနီးတစ်ဝိုက်ကြီးမှာလည်းအဲ့ပွဲတော်လေးတွေဟိုပြီးခဲ့တဲ့ခုနပိုင်းတော့ကလည်းလောက်တာတွေ့တယ်ပေါ့နော်အခုလည်းဒီမလက်တာမှာသူနေရာနှစ်ခုမှာအဲ့ပွဲတော်လေးတခုတို့လောက်ကြတယ်ဆိုတော့အဲ့လောက်တဲ့ဒီထိုင်းအစားအစာပွဲတော်မှာသူတို့ပါမစ်ဒီဟိုတင်ထားတာလည်းမရှိဘူးလို့ကျွန်တော်တို့သိရတာပေါ့နော်နေရာကြီးကတော့ဘတ်တူဘရန်ဒန်နဲ့အိုက်ကလော့ဆိုတဲ့နေရာနှစ်ခုပေါ့အဲ့ဒါကတော့မလကာမြို့မြို့ထဲမှာရှိတဲ့နေရာနှစ်ခုပေါ့အစနေနေ့ကအဲ့ဒီပွဲကိုသူတို့သွားပြီးတော့စီစဉ်လိုက်တဲ့အခါစုစုပေါင်းဒီတရားမဝင်ပေါ့နော်အထောက်ထားမဲ့54ဦးကိုသူတို့ဖမ်းဆီးရမိခဲ့တယ်ပေါ့အဲ့ဒီ54ဦးထဲမှာအိုင်းလူမျိုးပါတယ်မြန်မာလူမျိုးလည်းပါတယ်ဒါအင်ဒိုနီးရှားတွေပါတယ်ပေါ့နော်သူတို့ကတော့ဒီပွဲတော်မှာစပွဲသူဆိုပြီးဝင်လုပ်နေတဲ့သူတွေပေါ့စုစုပေါင်း54ခုကိုသူတို့ဖမ်းဆီးလိုက်တယ်ပေါ့နော
်မလေးရှားနိုင်ငံမှာအထောက်ထားမဲ့တွေကိုကိုပစ်ကပ်ဘေးကာလမှာဒဏ်ကြေးဈေးနှုန်းတက်တာစွာနဲ့နေရပြန်ခွင့်ပြုခဲ့ပြီးတရားမဝင်အလုပ်သမားပြဿနာတွေကိုမလေးရှားအစိုးရကဖြေရှင်းခဲ့ပါတယ်အခုဆိုရင်နေရက်ပြန်ခွင့်ရဖို့ကလည်းဒဏ်ကြေးဈေးနှုန်းကလည်းများသွားတယ်လို့လွယ်လွယ်ကူကူနေရက်ပြန်ခွင့်မရတော့ဘူးလို့လည်းဆိုပါတယ်
။ဒီကနေ့တစ်ထောက်ကဆိုရင်ဒဏ်ကြေး900ပဲပြီးတော့ပြန်ရတာဆိုတော့လေတက်တက်တော့တာနဲ့ပြန်ရတာပေါ့အခုချိန်မှပြန်မယ်ဆိုလို့ရှိရင်အမြင့်ဆုံးဒဏ်ကြေးပေါ့နော်3100ပေးဆောင်ပြီးပြန်ရတာ။ဆိုတော့အဲ့ဒီ3100ပေးဆောင်လို့ပြန်ခြင်းတော့မှပြန်ခြင်းလိုက်ပြန်လို့မရတဲ့အနေအထားမျိုးရှိနေပါတယ်ခင်ဗျ။
ဒီအတွက်အဖမ်းဆီးခံရမယ်ဆိုရင်များသောအားဖြင့်ထိန်းသိမ်းစခန်းနေနဲ့ထောင်တွေကိုသာပို့ဆောင်ခဲ့တယ်လို့လည်းဆိုပါရယ်အခုဆိုရင်မလေးရှားနိုင်ငံမှာရွေးကောက်ပွဲနီးလာတာကြောင့်ကနှစ်ကုန်ကန်ဒီအချိန်ဖြစ်တဲ့အတွက်ပါအော်ပရာစီစစ်ဆင်ရေးတွေလုပ်ပြီးအဖမ်းဆီးတွေဇက်တိုက်လုပ်နေတာပါလက်ရှိမှာတော့မလေးရှားနိုင်ငံမှာထိန်းသိမ်းစခန်း16ခုရှိပြီးစခန်းတိုင်းမှာမြန်မာတွေယာကနန်းနဲ့ရှိနေတာပါပြည်ရဲ့ရက်ကလည်းထိုင်းမလေးနယ်စပ်မှာလူပုံကူးခံရတဲ့မြန်မာတွေအပါအဝင်အထောက်ထားမဲ့90လောက်ဖမ်းဆီးခံရပြီးအော်တိုဘာလထဲမှာတော့မလေးရှားနိုင်ငံရဲ့ပြည်နယ်အသီးသီးမှာမြန်မာ200လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကပြောပြကြပါတယ်ရှင်
မလေးရှားကထိုင်းအစားအစာရောင်းပွဲမှာမြန်မာတချို့ဖမ်းဆီးခံရတဲ့တဲ့ရင်မဲ့အေးမှာပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကြောင်ကိုရီးယားနိုင်ငံဟောလိုဝင်းပွဲတော်မှာလူအုပ်ပြီးလို့လူတော်များများတည်ဆုံခဲ့ရတာနဲ့ပတ်သက်ပြီး VOA ရဲ့ဆက်သွယ်မေးမြန်းခန်းတစ်ခုကိုတင်ဆက်ပေးချင်ပါတယ်ကြောင်ကိုရီးယားနိုင်ငံဟောလိုဝင်းပွဲတော်မှာစနေနေ့ကလူတွေတိုးကျိတ်နင်းမိပြီးတည်ဆုံသူ150ကျော်ထဲမှာအခုထိတော့မြန်မာနိုင်ငံသားတွေပါဝင်တဲ့တဲ့ရင်မကြားရတဲ့အကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရတောင်ကိုရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးရန်နိုင်ထွန်းက VOA ကိုပြောပါရယ်မြန်မာနိုင်ငံသားတွေအကြားအသည့်မိတ်ဆွေတွေကထိခိုက်သေးဆုံးတဲ့အများကြောင့်ကြားဖို့ NUG ကရောတောင်ကိုရီးယားနိုင်ငံဆိုင်ရာမြန်မာတန်ရုံးကပါကြေညာချက်တွေထုတ်ပြန်ထားပါရယ်တောင်ကိုရီးယားနိုင်ငံမှာစနေနေ့အထိအောင်မေပွဲဝန်내ချင်းနေ့ရက်တွေကြေညာထားပြီးပွဲလမ်းတွေအခမ်းအနားတွေဖျက်သိမ်းကြောင်းလည်းကြေညာထားပါရယ်ဦးရန်နိုင်ထွန်းကိုဦးသိမ့်ထိုင်ဦးကဆက်သွယ်မေးမြန်းထားပါရယ်ရှင်
ဒီဆုံးတဲ့အထက်မှာနိုင်ငံသား20ကျော်ပါတယ်တချို့ကလည်းပထမပိုင်းက19ယောက်ပေါ့အခုဆိုရင်26ယောက်အထိရေးတာတွေတွေ့ရပါတယ်အမေရိကန်နိုင်ငံသား2ယောက်ပါတယ်အဲတရုတ်ကလည်းသူ4ယောက်ပါတယ်ဆိုပြီးသတင်းတွေမှာတွေ့ပါတယ်မြန်မာနိုင်ငံသားတွေရောပါတာကြားမိပါသလားခင်ဗျာအကြောင်းကြားတာမျိုးတွေရှိပါသလား
ဟုတ်ကဲ့ခင်ဗျာအဲဒီနေ့ကတော့ကျွန်တော်သိထားလောက်ကတော့မြန်မာနိုင်ငံသားတွေကဒီပွဲတော်ရေးမတိုင်ခင်မှာပေါ့လေသူတို့ဒီတွားကြမယ်ဆိုပြီးတော့ထူထင်ပြီးတော့ဒီ Facebook တွေမှာတငယ်ချင်းတွေအချင်းချင်းချင်းနေတာကျွန်တော်သိရပါတယ်သူတို့လည်းပဲအဲ့ဒီနေ့29ရက်နေ့စနေနေ့ပေါ့လေအဲ့လိုအားလုံးကအလုပ်ပိတ်ရလည်းဖြစ်တယ်။နောက်နေ့ဆိုလည်းအလုပ်နားရဖြစ်တဲ့ကြောင့်မြန်မာလူမျိုးအများစုအဲ့ဒီပွဲကိုသွားကြပါတယ်။သူတို့လည်းပဲ အခုအချိန်ကြီးတော့ကျွန်တော်ညီမတို့မျိုးတွေကန်ကောင်းနေတယ်ဆိုဆိုရပါလိမ့်မယ်ညီမတို့မျိုးတူတယောက်မှတည်ဆုံနေတဲ့ထဲမှာမပါတယ်လို့ထိခိုက်ဒဏ်ရာမှုစင်းနေမှာလည်းမပါပါဘူးနိုင်ငံပေါင်း26နိုင်ငံအဲဒီဘယ်လိုပြောမလဲနိုင်ငံပေါင်း14နိုင်ငံကလူပေါင်း26ဦးပေါ့လေအဲတည်ဆုံမှုစင်းနေမှာပါပြီးမြဲကျွန်တော်ညီမနိုင်ငံသားဒီဟာတူတယောက်မှမပါတော့ဘူးကျွန်တော်တို့အခုချိန်ထိကျွန်တော်သိရှိနေရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟိုမြန်မာတန်ယုံကတော့တကယ်လို့ထိခိုက်ဒဏ်ရာရတဲ့တည်ဆုံတဲ့စင်းတွေတွေ့လို့ရှိရဲ့သူတို့ကိုအကြောင်းကြားပါဆိုပြီးတော့သူတို့ညင်ညာချက်ထုတ်တာတွေ့ပါတယ်တော့အဲတခြားအဖွဲ့အစည်းတွေအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်တာမျိုးတွေရှိပါသလဲနောက်ပြီးတော့ပြည်နိုင်ငံတို့ဘက်ကရောဒီမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ဘယ်လိုအကြောင်းကြားထားတာမျိုးတွေကူညီဆောင်ရွက်ပေးတာမျိုးတွေရှိပါလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ဒီ NGO အစိုးရအနေနဲ့ဘက်ကတော့ကျွန်တော်ဒီပြည်သူ့လွတ်တော်ကိုစားပြုကော်မတီ CR page ကနေပြီးတော့တောင်ကိုရီးယားနိုင်ငံဒီအမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ကိုရီးယားပြည်သူလူထုတွေကိုအတွက်ဝန်ထဲချေပြွင့်မှုတုံ့ဝန်တော်တို့ကျွန်တော်တို့ပေးပို့ထားပါတယ်။ဒါကျွန်တော်ဥက္ကဋ္ဌဦးအောင်ချင်းကိုယ်တိုင်လက်မရေးထိုးပြီးတော့ပေးပို့ထားတာရှိပါတယ်။ကိုရီးယားနိုင်ငံမှာဒီမျိုးဖြစ်ပွားတဲ့ဖြစ်သွားခဲ့တဲ့အတွက်ကြောင့်မလို့ဝန်ထဲချေပြွင့်ရပါကြောင်းအများဆုံးပြန်လည်ပြီးတော့ဒီခြေကတန်ရရှိမှုရှိခဲ့တဲ့သူတွေလည်းသူတို့တွေလည်းအများဆုံးပြန်လည်သက်သာပါစေကြောင်းပြန်လည်ပြီးတော့ဒီငြိမ်းချမ်းနဲ့အေးချမ်းပြန်လည်ဖြစ်ပါစေကြောင်းဆိုပြီးစုမှုဟောဒီဝန်ထဲချေပြွင့်မှုတုံ့ဝန်တော်ကိုပို့ပို့ခဲ့တာရှိပါတယ်။ဒါကျွန်တော်တို့ဒီမျိုးသားညီညွတ်ရေးအစိုးရရဲ့ကိုရီးယားနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ရုံးအနေနဲ့ကလေကျွန်တော်ကိုရီးယားဆိုရဘက်ကိုကျွန်တော်ဝန်ထဲပူဆွေးဆောင်နေတယ်။ဒါပေမဲ့ကျွန်တော်မြန်မာလူမျိုးတွေမြန်မာနိုင်ငံသားတွေပါလာခဲ့တယ်ဆိုလို့ကျွန်တော်တို့စီကိုအများဆုံးအကြောင်းကြားပေးဖို့နဲ့လိုအပ်တဲ့ဒီအကူအညီတွေအဲ့ဒါဆက်သွယ်ဆောင်ရွက်မှုတွေကိုကျွန်တော်ကူအောင်ပုံစံဆောင်ရွက်ဖို့အတွက်ကျွန်တော်အကြောင်းကြားထားပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုရီးယားနဲ့ကျွန်တော်ကိုရီးယားလည်းဟိုဒီကိုရီးယားမှာနာယီကူညီမှုအသင်းပူဆွေးဆောင်လုပ်ခဲ့တာတွေရှိပါတယ်။ဟိုခေတ်စင်နဲ့ပတ်သက်လို့ပေါ့နော်ဘလူးမြင်ပါလဲခင်ဗျာဒီဖြစ်စဉ်ကြီးကဒီလူအုပ်ကြီးကဒီလမ်းမလမ်းချင်းချင်းတွေကိုစုပြုံတိုးသွားတယ်ဆိုတာဟိုဒီဖြစ်စဉ်နဲ့ပတ်သက်လို့ဘလူးသုံးသပ်မိပါလဲခင်ဗျာဘလူးဖြစ်တယ်လို့မြင်ပါလဲ
ဟုတ်ကဲ့တကယ်တော့ဒီဖြစ်ပေါ်ခဲ့တဲ့ဒီကိုရီးယားနိုင်ငံဆိုမျိုးရဲ့အီတာဝမ်ဆိုတဲ့နေရာကနိုင်ငံသားကြားသားတွေအစုဝေးလိုက်တွားရောက်ပြီးတော့ပျော်ပါတဲ့နေရာပါအဲ့ဒီမှာဘားတွေရှိတယ်ကလပ်တွေရှိတယ်ပြီးတော့နိုင်ငံသားတွေနဲ့ပတ်သက်တဲ့ပိုလန်လူပင်တွေကိုလည်းအဲ့ဒီနေရာမှာမြန်မာလူကြီးမားလေးရှိပါတယ်အဲ့တူကတော့ဒီဘယ်လိုပြောမလဲတလန်းသွားလမ်းမမျိုးမဟုတ်ဘူးခင်ဗျာသူကတလန်းနဲ့ပဲသွားလို့ရတယ်ကားလမ်းမလေးတွေပေါ့ပြောရမယ်ဆိုလို့ရှိရင်အဲ့ဒီနေရာတွေကဘယ်လိုပြောတံမိုးကြီးအိမ်ယာနေရာတွေလည်းဖြစ်တယ်ပြီးတော့လမ်းလေးရလည်းကြီးကြီးလေးကြီးကြားရဲမှာဆိုင်လေးတွေလှုပ်ထားတယ်ဘားတွေစောက်ထားတယ်နက်ကလက်တွေရှိတယ်အဲ့လိုနေရာတွေဖြစ်တယ်လို့ကြောက်မလို့လူအုပ်စုကြီးကအဲ့ဒီလမ်းကြောင်းတစ်ခုမှဆိုပြောရမယ်ဆိုရင်ကိုရီးယားရဲ့အတွင်ပြင်းနဲ့ဆိုင်နိုင်ငံတကာအတွင်ပြင်းမျိုးသူကပေါ်ကျူးထားတယ်ပေါ့လေအနောက်ဥမာဥရောပတို့အနောက်တိုင်းတို့ပုံစံတွေပေါ်ကျလာတဲ့အဲ့လမ်းကြောင်းလေးကြီးထဲမှာလမ်းကြောင်းလေးကြီးမှာပတ်သွားပြီးလူတွေကအဲ့ဒီမှာတော့ဒီတဆေကြီးပွဲပေါ့လေသူတို့ဒီဇိုင်းမျိုးဝတ်ထားကြတယ်အသေးတဆေပုံတွေဝတ်ထားကြတယ်အဲ့လိုပြီးတော့သွားကြတာပေါ့သွားကြရင်းတဲ့အချိန်မှာကျွန်တော်တို့သတင်းတွေကြသိရှိရတာကတော့ကိုရီးယားနိုင်ငံရဲ့အထင်ကနာမည်ကြီးတဲ့လူပိချာကြီးတူကအဲ့မှာချော်ပြိုးရောရှိလာတဲ့အချိန်မှာသူ့ကိုသူ့ထံကအလူကြီးရဲ့သွားရောက်ပြီးတော့ပြေးဖို့အတွက်ပြေးသွားတဲ့အချိန်မှာခလုတ်တိုက်ပြီးတော့ရှေ့ရလူကိုဒီနောက်ကလူကပြီအဲ့လိုထက်ပြီးပြီးတော့ဖြစ်သွားတယ်လို့ပြောပါတယ်တချို့ကျတော့လည်းပဲအဲ့ဒီနေရာမှာအဲကျွန်တော်ဒီလာကြတဲ့လူငယ်တွေအချင်းချင်းခိုက်ရန်ဖြစ်သွားပြီးတော့ဖြစ်ပွားပြီးတော့ဒီမျိုးပြဿနာစပြီးတော့ဒီလူအုပ်စုကြီးပြိုလဲသွားတယ်လို့ပြောပါတယ်တချို့ကျတော့လည်းအမွေးစိုးဘာလဲလို့ပြောပါတယ်ဒါပေမဲ့အခုချိန်ကြီးမှာဆန်းစစ်တဲ့နေရာမှာတော့မွေးစိုးဘာသုံးဆွဲလို့ဖြစ်တယ်ဆိုတော့ဒီစစ်စစ်မှုတွေတော့လုံးဝမတွေ့ရှိရပါဘူးမွေးစိုးဘာသုံးဆွဲတာတော့မဟုတ်ပါဘူးအဲ့တော့ဒီသူနေရာကသူကတောင်ကုန်းလေးစင်းလို့ဂုံးစင်းနေရာလေးဖြစ်တယ်ပေါ့လေလူအုပ်ကြီးကအလုံးပေါင်းဒီသူတို့ရဲ့တက်ချက်ခံမှန်းချက်အရကတော့တသိန်း3,000ကျော်ရှိတယ်လို့ပြောပါတယ်အဲ့လမ်းလမ်းလေးတန်းမှာကိုယ်ပတ်ပြီးတော့သူကလမ်းကျိုးလမ်းကြားလေးတွေမှာကိုယ်ပတ်ပြီးသွားတဲ့လမ်းချင်းလေးတွေပါသူတန်းကအလူကြီးကသွားပြီးတော့မြင်ကြီးတွေ့ချင်တဲ့သဘောတွေမှာသူကပြည်ပသွားတဲ့အချိန်မှာရှေ့ရလူအုပ်စုကပြိုလဲနောက်ကလူကထက်လဲပြီးတော့အောက်ဆုံးမှာတော့ဒီအောက်ဆီဂျင်ပြတ်လက်တာတို့အသက်ရှူကျက်သွားတာတို့ဖြစ်ပြီးတော့တိဆုံမှုတွေအများကြီးဖြစ်သွားတယ်ဗောလေထို့သူထိခိုက်ဒဏ်ရာရှိမှုတွေလည်းဖြစ်နေပါတယ်ဟုတ်ကဲ့
မင်းကလေးကအများစုမင်းကလေးကဟိုစီးရဆို68ယောက်ဟိုဒါတော့မှဟို150ကျော်တည်းမှာနိုင်ငံသား26ယောက်ဗောလေနောက်ထိခိုက်ဒဏ်ရာရတဲ့သူတွေလည်းရှိသေးတယ်လို့ပြောပါတယ
်ဟုတ်က
ဲ့ဒီ30ကျော်33ယောက်ဆက်ပြီးတော့ဒီစိုးရင်ရတဲ့နေသားမှာရှိတယ်လို့ပြောပါတယ်ကိုယ်နဲ့တော့ကျေးဇူးပဲကျေးဇူးပဲဆိုတာစကားပြောခွင့်ရတာလည်းဝမ်းသာပါတယ်ခင်ဗျာ
ဥဒိန်ထံကိုဆက်သွယ်မေးမြန်းထားတာပါ။တင်းလာညအတွက်တင်းပြပုချက်တွေကတော့ကြလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဘက်မှာတော့တင်းတောင်မဆူစီဝိုင်းကန်တာဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်တင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။တင်းမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တင်းမန်တွေရယူနိုင်ပါပြီ။ လက်ထားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။လက်ချိန်တယ်လျာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA ကနေ2022ခုနှစ်အောက်တိုဘာလ31ရက်တနင်္လာညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 5885 line length meter 190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေရဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြတင်ဒောင်းမဆုစီးပွားရေးကဏ္ဍ blogger တွေပြောသမျှနဲ့တက်တန်အောင်တင်အစီအစဉ်လေးကိုတင်ဆက်ပေးသွားမှာပါ။အဲ့ဒီထဲကမှအခုအရင်ဆုံးတော့နိုင်ငံတကာငွေကြေးခဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ရဲ့အမည်မဲ့စီးရင်နဲ့မြန်မာထည့်သွင်းခံရတဲ့အကြောင်းသတင်းတောက်မှတ်စုမှတင်ဆက်ပေးသွားမှာပါ။နိုင်ငံတကာငွေကြေးခဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုအမည်မဲ့စီးရင်နဲ့ထည့်သွင်းလိုက်ပါတယ်။ဒီလိုသတ်မှတ်ခံရတဲ့အတွက်နိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေကမောက်ကမဖြစ်ကုန်ပါကိုစိုးရိမ်ပူပန်နေမှုတွေရှိသလိုစစ်ကောင်စီဘက်ကတော့အမည်မဲ့စီးရင်ကနေလွတ်မြောက်အောင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။ရန်ကုန်ကသတင်းတောက်မှဆူကိုကိုသားညင်ကိုတင်ဆက်ပေးထားတာနားဆင်ပါရှင့်။
မြန်မာနိုင်ငံကငွေကြေးခဝါချမှုဆိုင်ရာအန္တရာယ်ကြီးမားမှုအောက်မှာစောင့်ကြည့်ခဲ့တဲ့အမည်ညိုစင်းကနေပြီးတော့မြောက်ကိုရီးယားနဲ့အီရန်မဲ့ပါတဲ့အမည်မဲ့စင်းတွေကိုထည့်လိုက်ပါတယ်။နိုင်ငံတကာငွေကြေးခဝါချမှုဆိုင်ရာစောင့်ကြည့်အရေးယူရေးအဖွဲ့ FATF အနေနဲ့အမည်မဲ့စင်းသတ်မှတ်ပြီးတော့ပြင်းပြင်းထန်ထန်အရေးယူလိုက်တာပါ။အဲ့ဒီမတိုင်ခင်ကတော့မြန်မာနိုင်ငံမှာငွေကြေးခဝါချမှုတန်တရာဖြစ်နေတာတွေအပေါ် FATF ကညွှန်ကြားတာတွေကိုမြန်မာနိုင်ငံဘက်ကအခုထိမဖြေရှင်းနိုင်ခဲ့လို့နောက်ဆုံးအရေးယူရတာပါလို့အဖွဲ့ရဲ့ဥက္ကဋ္ဌတီရာဂျာကူမာကရှင်းပြပါတယ်။ကမ္ဘာပေါ်နဲ့အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့အပါအဝင်ကမ္ဘာအဖွဲ့အစည်းတွေနဲ့နိုင်ငံပေါင်း200ကျော်ကကူညီတွေတယောက်ခဲ့တဲ့ FATF အစည်းအဝေးအပြီးမှာ FATF အဖွဲ့ရဲ့ဥက္ကဋ္ဌစင်ကာပူအရာရှိကကြေညာလိုက်တာပါမြန်မာနိုင်ငံကဗဟုပန်နဲ့ပြည်ထောင်အရာရှိတွေလည်းဒီအစည်းအဝေးကိုတယောက်ခဲ့ပြီးတော့တက်တန်းတိုးပေးဖို့ကြိုးစားညှိနှိုင်းခဲ့ပေမဲ့အခုလိုရေးယူခံရတာလို့နှီးဆက်သူတွေကပြောပါတယ်မြန်မာနိုင်ငံကအခုလိုမျိုးအမိမဲစီးရင်တတ်မှတ်ပြီးတော့ရေးယူလိုက်တဲ့အပေါ်မှာမြန်မာစစ်ကောင်စီဘက်ကတော့ဒါဟာနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်တာဆိုပြီးတုံ့ပြန်ပါတယ် FATF အဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ VOA ကမေးမြန်းချိန်မှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ဒီမှာတော့တချို့ဟာတွေကတော့နိုင်ငံရေးညီမှန်းချက်တွေပါလို့မလို့ဆောင်ရွက်တယ်လို့ပဲကျွန်တော်တို့အနေနဲ့ယူဆပါတယ်။သို့သော်မြန်မာနိုင်ငံအနေနဲ့ကတော့တတ်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားပြီးရင်ဒီစည်းရင်းတွေကလည်းလွတ်မြောက်အောင်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီ2017 2016မှာလည်းဒီ flag list တွေကိုကျွန်တော်တို့ရောက်ခုခဲ့ပါတယ်။ဒီကနေပြီးမှစီးပွားရေးတိုးတက်လာတာမျိုးတွေရှိပါတယ်။ဒီလက်ရှိဖြစ်ပေါ်နေတဲ့ကိစ္စကိုအခွင့်ကောင်းယူပြီးတော့ကြမတမာတဲ့လူတွေတချို့သောမိဂရာတွေကကိုငြေချင်းညာချင်းပဲမြမစီပွားရေးပြိုလဲမဲ့ပုံစံမျိုးတွေပြောနေလုပ်နေရင်းနေသားနေတာတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးပြည်သူလူထုအနေနဲ့စီပွားရေးလုပ်ငန်းလှုပ်ဆောင်နေကြနေမှာစိုးရိမ်မှုမရှိကြဘို့မြန်မာနိုင်ငံအနေနဲ့ဒီ2017 2016မှာတောင်မှာပဲလုပ်နိုင်ခဲ့တဲ့နမူနာကောင်းတွေရှိပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီအခက်အခဲကနေပြီးတော့အကောင်ဆုံးဆောင်ရွက်သွားမယ်
မြန်မာအနေနဲ့ငွေကြေးခွာချမှုနဲ့အကြမ်းဖက်ငွေကြေးထောက်ပံ့မှုတွေကင်တွယ်တာအားနည်းခဲ့လို့အခုလိုမျိုးအမီမဲစင်းတင်သွင်းတာလို့ FATF ကအကြောင်းပြန်ပြီးမဲ့တကယ်တမ်းမြန်မာနိုင်ငံဘက်ကအရေးယူဆောင်ခဲ့တာတွေလုပ်ခဲ့ပါတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကဗီဒီယိုပြောပါတယ်နိုင်ငံတကာငွေကြေးခွာချမှုစောင့်ကြည့်ရေးအဖွဲ့ FATF ကမြန်မာနိုင်ငံကိုအမီမဲစင်းတင်သွင်းပြီးတဲ့နောက်မှာရွှေဒေါ်လာနဲ့ကုန်စည်ဈေးကွက်တွေမှာစိုးရိမ်မှုတွေနဲ့တူလှုပ်လှုပ်ရှားရှားဖြစ်သွားပါတယ်အဲ့ဒီရိုက်ခတ်မှုကိုမထိန်းချောင်းနိုင်ဘူးဆိုရင်တော့လူမှုရေးပြဿနာတွေနဲ့ဒုစရိုက်မှုတွေအထိတက်ရောက်မှုတွေဖြစ်လာနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းပါတယ်။အထူးသဖြင့်တော့ဒီဆုံးဖြတ်ချက်ဟာနိုင်ငံသားအလုံးအပေါ်မှာပါတက်ရောက်မှုပြင်းထန်လာနိုင်ကြောင်းတချို့ကထောက်ပြနေပါတယ်။မင်းကြီးရင်းနှီးမြှုပ်နှံမှုဆုံးရှုံးတာပြပကုန်သွယ်မှုမှာခက်ခဲလာတာအလုတ်ကိုင်းခွင်လန်းနေသွားတာနဲ့အတူစက်ငွေတန်ဖိုးပို့ပြီးတော့ကျဆင်းလာနိုင်တယ်လို့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။စီးပွားရေးခွင်လန်းတွေပို့ပြီးတော့ကျင်းမြောင်းလာနိုင်တဲ့အတွက်ရွှေဒေါ်လာအင်ချန်မီနဲ့ကားစည်းကွက်မှာဈေးကစားမှုတွေပိုများလာနိုင်တယ်လို့ငွေကြေးဆိုင်ရာသုတေသနနဲ့အတိုင်ပင်ခံဒေါ်ရင်မြကပြောပါတယ်။သူဟာ1990 1992မြန်မာနိုင်ငံဗန်ဥပဒေနီးဥပဒေတွေကိုရေးဆွဲမှုမှာပါဝင်ခဲ့သူတူဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဗန်နိုင်ဆိုင်ရာစီမံခန့်ခွဲမှုတွေကိုထောက်ပြတုံ့တက်နေသူတူလည်းဖြစ်ပါတယ
်။ဒီပို့ကုန်အခွင့်အလမ်းအလားလာနေပါပြီးတော့ပြည်ရင်းထုတ်လုပ်မှုနဲ့စားသုံးမှုမှာသွင်းကုန်ကိုအမိပြုရတဲ့အတွက်ကြောင့်ဒီကြက်ငွေတန်ဖိုးဆက်လက်ကျဆင်းစေမဲ့အခြေအနေကြုံတွေ့ရနိုင်လို့ပ ပြည်ရင်းကုန်စည်နှုန်းတွေလည်းပိုပြီးတော့မြင့်တက်နိုင်တယ်အစိုးရအနေနဲ့ရွှေဈေးဒေါ်လာဈေးတွေကိုရေရှည်ထိန်းနိုင်မှုအခက်အခဲရှိနိုင်တယ်အကျိုးဆက်အဖြစ်နဲ့ဒီစီးပွားရေးလူမှုရေးမတည်ငြိမ်တဲ့ပြဿနာတွေကြီးထွားလာနိုင်တယ်အလို့အကံဝင်ငွေကြဆင်းမှုနဲ့ဒီကုန်စည်နှုန်းကြီးမြင့်လာကြောင်းလဲခိုးမှုလိမ်လည်မှုလူရက်မှုဒီလိုဒုစရိုက်ကျူးလွန်မှုတွေပိုပြီးတော့ဖြစ်များလာနိုင်ပါတယ
င်ဖြစ်အောင်လုပ်ခဲ့တာတွေရှိလို့ရှိရင်ရည်ရွယ်ချက်ကြောင့်သတိပေးထားပြီးတော့ FATF ရဲ့အပြီးမဲ့ဆင်းကနေပြီးတော့တစ်နှစ်အတွင်းလွတ်မြောက်အောင်ဆောင်ရွက်မဲ့အစီအစဉ်တွေချမှတ်ထားတယ်လို့ဆိုပါတယ် FATF ရဲ့ဆုံးဖြတ်ချက်ဟာငွေကြေးမတက်မှမှုတွေကိစ္စတွေကိုရည်ယူတာဖြစ်ပေမဲ့ဒီကိစ္စကမြန်မာနိုင်ငံသားအားလုံးပေါ်မှာလည်းတပြိုင်နက်တည်းရိုက်ခတ်မှုရှိလိမ့်မယ်လို့လူခွင့်လှူရှာဆောင်ရွက်နေတဲ့ကုရဲက view ကိုပြောပါတယ်အနာသိမ့်ပြီးတဲ့နောက်ပိုင်းအစိုးရကိုထိနှိပဲ့ကင်ပေးနေတဲ့ institution တွေရှိတော့တာကအခုလိုမျိုးအခြေအနေကိုဦးတည်ခဲ့တာဆိုပြီးသူကထောက်ပြပါတယ
်အတော့ sanction နဲ့တော့ကွာတယ် sanction တော့နိုင်ငံရေးပုံစံနဲ့ဒီ FATF ကဟိုပို့ပြီးတော့ technical ဆန်တယ်အာဟို legally နဲ့ finding ဖြစ်တဲ့ဟာဖြစ်တဲ့ကြောင်အဲ့ဒီဟာကြီးတော်တော်လေးထက်နေတယ်เนาะတော်တော်လေးဟုတ်ပြန်တော့ပြန်လို့ဖို့ကတော့ဟိုဟိုတော်တော်ကိုလုံးဝမဖြစ်နိုင်ဖြစ်နေတေချာဘောကတော့ကြာအခုလက်ရှိသိုးစုနဲ့တော့ဟိုဘယ်လိုမှမဖြစ်နိုင်တော့အော်တိုင်းပြတော့ပူပြီးတော့ပြက်ကထက်ပြက်ပူဆိုးတဲ့ထက်ဆိုးသွားတဲ့အချိန်ကြီးပေါ့လေကြောက်သွားတယ်လို့ကျွန်တော်ပြောလို့ရတယ်အဲ့တော့တော်ငင်းနေနိုင်မှသာဒီကိစ္စတွေအားလုံးပြန်ပြင်လို့ရမယ်လို့ကျွန်တော်ညီမလေးက
အမီမက်ဆီအသွင်းခါရာကြောင့်မြန်မာနိုင်ငံပေါ်မှာ FATF အဖွဲ့ဝင်38နိုင်ငံနဲ့ဥရောပကောင်စီနဲ့ပင်လယ်ကွေ့ပူးပေါင်းကောင်စီအဖွဲ့နှစ်ခုကစီးပွားရေးအရာအရေးယူခြင်းနဲ့ဆိုရင်အရေးယူမှုတွေချမှတ်နိုင်ပါတယ်။မြန်မာစစ်တပ်ကဘဏ္ဍာငွေကြေးထောက်ပံ့နေတဲ့ရေနံနဲ့သဘောတန်ငွေလုပ်ငန်းလိုမျိုးယင်းနှိမ့်နှံမှုတွေမှာတပိတ်မှောက်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြမှာပဲ။တိတ်ဆို့တန်ခါမှုတွေတိုးလို့ဖို့တောင်းဆိုနေကြပါတယ်။မြန်မာလူခွင့်ရေးကွန်ရက်ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကတော့စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဖြစ်တဲ့ကိစ္စဖြစ်တယ်လို့သူကမြင်ပါတယ်။
ကျွန်တော်အမြင်ကတော့ဒီလိုအရေးယူတဲ့ဟာမျိုးကနောက်တောင်ကျနေပြီပေါ့နော်မြန်မာပြည်ကိုစစ်တပ်ကိုအရေးယူခဏတော်တော်လေးကျပြီတနည်းအားဖြင့်ပြောမယ်ဆိုရင်ဒီလိုပြဒီပြည်တွင်းစစ်ရှိတဲ့နိုင်ငံတွေအားလုံးမှာဒီလိုငွေကြေးခေါ်ချမှုတွေနောက်လက်နက်မောင်းခုမှုတွေမြူရေးစေဝါမှုတွေမြူရေးစေဝါထုတ်လုပ်မှုတွေဆိုတာဒါသူတို့ရဲ့ဒီငွေကုန်ချေချများတဲ့ပြည်တွင်းစစ်ကိုထောက်ပံ့မှုတွေဒါရှိစမေးပါဒါဖြစ်လေဖြစ်တာရှိတဲ့ဟာတရားစတာတွေခုထုတ်တာတွေဒါတွေအများနဲ့ဟိုရှိနေတဲ့ဟိုပြဿနာတစ်ခုပေါ့နော်ဒါပေမဲ့ဒီဟာအဓိကသူကြောအဓိကရင်းမြစ်ကပါလဲဆိုရင် root cause ကတော့ဒါစစ်တပ်ပဲမြန်မာပြည်မှာဆိုရင်ပြန်ကြည့်မယ်ဆိုရင်တကယ်စီးပွားရေးလုပ်မယ်ဆိုရင်စစ်တပ်နဲ့မပတ်သက်လို့မရဘူးသူကနေရာကမှာသူကချုပ်ကင်ထားတယ
်မြန်မာနိုင်ငံမှာတရားမဝင်ကြောက်စိန်ထုတ်လုပ်မှုလက်နက်မှောက်ခုကူးမှုတခိုးထုတ်မှုတွေကြောင့်မြန်မာနိုင်ငံအတွက်ငွေဖြူငွေမဲခွာချတဲ့ပြဿနာတွေပေါ်ပေါက်စီတယ်လို့ပြီးခဲ့တဲ့နှစ်ပိုင်းအတွင်း FATF အဖွဲ့ကထုတ်ပြန်တဲ့အစည်းအဝေးတွေမှာဖော်ပြခဲ့မှုပါတယ်မြန်မာနိုင်ငံမှာငွေချေးခွာခြားမှုလုပ်ငန်းတွေပုံစံမျိုးစုံရှိနေပြီးတော့နိုင်ငံတကာစံတတ်မှတ်ချက်တွေနဲ့ညီလှုပ်ဆောင်ဖို့အားနည်းချက်တွေတွေ့ရတဲ့အကြောင်းပြီးခဲ့တဲ့နှစ်တွေအတွင်းအရင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်ကလေးက FATF အဖွဲ့ကြီးကတခြားခဏထောက်ပြခဲ့ပါတယ်အထူးသဖြင့်ဒီရွှေသတိကနေမီကမွေးရည်လုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝတ်မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပြီးတော့စောင့်ကြည့်နိုင်ငံများစီးရင်မှာ2020ခုနှစ်ဖေဖော်ဝါရီလကစပြီးတော့မြန်မာနိုင်ငံကိုထည့်သွင်းခဲ့တာပါအော်တိုဝါလာ27ရက်နေ့ပြီးခဲ့တဲ့တောက်ကြနေမှာတော့မြန်မာနိုင်ငံကိုအမီမဲဆင်းတင်သွင်းခဲ့တဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာလည်းပြန်ဆက်လိုက်ပါမယ
်။ FATF အမီမဲဆင်းမှာမြန်မာပါဝင်မှုနဲ့နိုင်ငံစီးပွားရေးအကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာကိုသားညုံတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့မတ်စုမြတ်မွန်တင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။အများပြည်သူတည်ယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Bus တည်ယူပို့ဆောင်ရေးလုပ်ငန်းကိုကာလတစ်ခုကြာရပ်ဆိုင်ထားခဲ့ပြီးတဲ့နောက်အောက်တိုဘာလအစောပိုင်းမှာပြန်ဆခဲ့ပါတယ်။ပြန်လည်ပြေးဆွဲနေတဲ့ရန်ကုန် Water Bus လုပ်ငန်းအနေနဲ့အကြီးအမားဆုံးစိန်ခေါ်မှုဖြစ်တဲ့73စီဈေးနှုန်းမြင့်မားမှုကိုကင်တွယ်ဆောင်ရွက်ရသလိုစိတ်ကန်းတွေထပ်တိုးနိုင်မှုလည်းကြိုးပမ်းနေရတဲ့အကြောင်းလုပ်ငန်းရှင်တော်တင့်တင့်လွင်က VOA ကိုပြောပါရစေ။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်တင်ဆက်ပေးထားတာနားဆင်ပါရှင်။
ရပီတူတေယူပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ရန်ကုန် Water Bus ကြီးစွဲမှုကိုကာလတစ်ခုရန်နာထားခဲ့ရကနေအောက်တိုဘာလအစောပိုင်းမှာလုပ်ငန်းတွေပြန်ဆပါတယ်။ရန်ကုန် Water Bus လုပ်ငန်းရဲ့တီထောင်သူဒေါ်တင့်တင့်လွင်ကတော့စိတ်ကန်းတွေပြန်ရရေးအပါအဝင်လုပ်ငန်းပြန်ဆနိုင်ရေးဆောင်ရွက်နိုင်ခဲ့တာလို့ VOA ကိုပြောပါတယ
်။စိတ်ကန်းတွေပြန်လည်ရရှိပြီးဒီကိစ္စရအားလုံးကအခြေလိုတွင်းမှာအဆင်ပြေပါမလားဆိုပြီးတော့အများကြီးဟို challenge အများကြီးရှိမယ်ကိုယ်စိတ်ကမှအထင်ကြီးရပါတော့ဒါပေမဲ့အော်တိုက6ရက်နေ့ ဒီမတိုင်ခင်အားလုံးလုံးဆောင်ချက်တွေအကုန်လုံးကအချိန်နဲ့ပြီးနေအားလုံးပြီးရှိပါတယ်ဌာနဆိုင်ရာတကယ်ကိုတွေပိုင်းလေဟိုအချိန်တော်တော်လေးမှရရှိပေါ့နော်အကြောင်းကိုလိုချင်တဲ့စိတ်ကံလေးတွေအမြင်ပြန်ရရင်နောက်ပြီးတော့ဒီသင်္ဘောနဲ့ပတ်သက်တဲ့ပြုပြင်မှု maintenance လုပ်တာဝန်ထမ်းတွေ training ပြန်ပေးတာနောက် system အသစ်ပေါ့ cut ပေးတော့ QR code နဲ့ပေးတဲ့ system တွေပိုင်းလုပ်တာအဲ့အားလုံးက solution ကြီးသူ့ရဲ့အချိန်ကြီးအလုံးပြီးစီသွားတဲ့အတွက်အကောင်းဆုံးပြန်လဲဖွင့်ပြနိုင်ရပါတယ
်ပထမဆုံးစိတ်ကံ၃ခုကိုပြန်လဲပြည့်စွဲမှုနဲ့လုပ်ငန်းတွေစနိုင်ကြောင်းလည်းပြောပါတယ်အခုပြန်စချိန်မှာတော့အကြီးမားဆုံးစိန်ခေါ်ချက်က73စီဈေးကြီးမြင့်မှုဖြစ်တယ်လို့သူမကပြောပါတယ
်အဲ့တော့အကြီးဆုံး challenge ဒီတစ်ခုဖြစ်ခဲ့တာပေါ့နော်ဟိုဒါပေမဲ့ကို့အနေနဲ့ဒီ challenge ကိုဖြေရှင်းနိုင်အောင်ဘယ်လို solution ကိုရှာမလဲဆိုတော့ဒီ73စီကိုတော့ကိုကသွားပြီးတော့ဈေးလုံးသွားချဖို့ကို့အတွက်ဖြစ်အဲကြတော့ကိုဆွဲနေတဲ့ရင်းနေရဲ့စီစားနှုတ်တက်တာရဲ့အင်ဂျင်ကိုလဲပိုက်တာပေါ့နော်အရှင်ဟိုကလက်ခင်းအင်ဂျင်တွေကဟိုကဂျပန် use အင်ဂျင်တွေဖြစ်တယ်ဆိုလို့ရှိရင်အခုဒီဟိုအစ်စ်ပေါ့အစ်စ်အတိုင်းဈေးသက်တာရဲ့တရုတ်ပြည်လုပ်တဲ့အင်ဂျင်တွေပြောင်းလဲလိုက်တာတို့ဘာလို့လုံးလိုက်တဲ့အခါမှာဆိုလို့ရှိရင်သူကဒါတန်နာရီပြေးဆွဲတဲ့အခါမှာ3ခါလံဝယ်4ခါလံလောက်ပဲကုန်နေဒီအင်ဂျင်မျိုးတွေကိုပြောင်းလဲလိုက်တယ်နောက်ပြီးတော့ဆွဲဟိုကပေါ့ဟိုလမ်းကြောင်းတွေကိုကြာတော့အရှိပတ်ပြီးဆွဲနေရမျိုးမဟုတ်ဘဲနဲ့လူအများဆုံးညံ့ဆန်းဆန်းခူးနိုင်အောင်ခောက်တူလေးပြေးဆွဲလိုက်တာလုပ်လိုက်တာပေါ့နော်ခောက်တူပြေးဆွဲတာရဲ့အင်ဂျင်စီစားနှုတ်တက်တာရဲ့အင်ဂျင်ကိုလဲလိုက်တာရဲ့နောက်ဝင်နှုတ်ကြီးရှော့ချပြီးတော့တင်းမိုးရဲ့ size ကိုကြီးလိုက်တာအဲကြတော့ဒီစီစားနှုတ်ကြီးရဲ့ဆိုတော့ဟိုဟာကဒီစိန်ခေါ်မှုอ่ะဆိုလို့ရှိရင်ကို့အတွက်ကြောက်ပါပါเนาะအဲ့ဒါကြောင့်မလို့ဒီစီစားနှုန်းကြီးရယ်ဆိုတဲ့အပိုင်းကိုလုံးဝထည့်ပြီးတော့စိတ်ပူစရာမလိုဘဲနဲ့ယခုလက်ရှိရှိနေတဲ့စီစင်းတွေပဲအဲကို့အတွက်အဲကို့ကုန်တွေအတွက်အကျိုးမြတ်ရရှိအောင်နောက်ပြီးတော့ဒီခီးလမ်းကြောင်းတွေလည်းပုံမှန်အကောင်းဆုံးပြည့်စွဲနိုင်အောင်လို့လုပ်ဆောင်လိုက်ပါတယ
်ကမ္ဘာရေနံစီနှုန်းကပြီးခဲ့တဲ့မတ်လအထိတဖြည်းဖြည်းချဆင်းခဲ့ပြီးမဲ့ရေနံထုတ်လုပ်တင်ပို့ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့မိတ်ဖက်နိုင်ငံတွေကဒီနေ့ကိုရေနံစီနှစ်တန်းရွှတ်ချထုတ်လုပ်ဖို့အော်တိုဘာလအတွင်းချင်းညာခဲ့ပြီးနောက်မှာတော့ကမ္ဘာရေနံစီလည်းထပ်ပြီးတက်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိနေတာပါရေနံလျှော့ထုတ်မဲ့ဆုံးဖြတ်ချက်ကြောင့်ဆော်ဒီအာရေဗျနဲ့အမေရိကန်ကြားတင်းတင်းမာမာဖြစ်နေတဲ့အချိန်မှာပဲဆော်ဒီရဲ့စွန့်အင်ဝင်ကြီးတော်ဝင်မင်းသားအဒူလာဇက်ဘင်ဆယ်မန်ကအော်တိုဘာလ25ရက်နေ့အင်ကာနီမှာနိုင်ငံတွေအနေနဲ့အရန်ရေနံတွေထုတ်ရောက်ချမယ်အပေါ်ဝေဖန်ပါတယ်ရီယက်မှာလုတ်တဲ့အနာဂတ်ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံမှာဆော်ဒီစွန့်အင်ဝင်ကြီးကအခုလိုပြောပါတယ
် It is my profound duty to make it clear to the world
ရေဝတ်တူတော်ထားရီကိုထုတ်ပြလိုက်ရင်ဒါမဲ့လလူအတွင်းထိနာနိုင်တယ်ဆိုတော့ကဘာကိုရှင်းရှင်းလင်းလင်းပြောပြဖို့ကကျွန်တော်ရဲ့တာဝန်ဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုမှာတော့လာမဲ့နိုဝင်ဘာလမှာတက်တန်းွယ်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုက်တန်ကနိုင်ငံရဲ့အရန်ရင်းနှံကိုရောင်းချဖို့ဆုံးဖြတ်ထားတာပါမြန်မာနိုင်ငံအနေနဲ့တော့73စီကပြည်ပကတင်းသွင်းမှုအပေါ်မှာအဓိကမှီခိုးရတာဖြစ်ပြီး73စီဈေးနှုန်းကြီးမြင့်မှုတခါတရံရှားပါမှုနဲ့ပါရင်ဆိုင်ကြရပါတယ်အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါ်တင်းတင်လွင်ကတော့သူမရဲ့ရန်ကုန် Water Bus ပြည့်စွင့်မှုကရန်ကုန်တစ်ဖက်ကမ်းကပြည်သူတွေအတွက်အဓိကအားထရဖြစ်လာဖို့မျှော်လင့်ထားပါတယ
်ဘုရားကမှာဆိုရင်အခုဆိုရင်မော်တော်ဆိုင်ကယ်ရိုင်းပေးမစီရောပေါ့နော်မော်တော်ဆိုင်ကယ်ရိုင်းပေးမစီရဲ့ခါကြတော့သူတို့အနေနဲ့လေနဲ့ပဲသွားလာတာသူတို့လမ်းလျှောက်ပြီးတော့အဲလိုင်းကားနဲ့သွားဖို့ကလေလိုင်းကားကလေလုံလောက်ပြီးဆွတ်တာမရှိဘူးသူတို့ကမှဆိုရှင်ပေါ့နော် private taxi ရလေခေါ်ရင်တော့မှတော်တော်ခက်ခဲပေါ်ရမယ့်အခြေအနေမျိုးရှိတယ်တစ်ဖက်ကမှဆိုတော့လေ
ပထမဆုံးအနေနဲ့တော့ခီးတဲ့အများဆုံးဖြစ်တဲ့လမ်းသစ်စပါချောင်းကိုစတင်ပြည့်စွင့်နေတာဖြစ်ပြီးလာမယ့်လတွေအတွင်းစိတ်ကန်၈ခုကနေ၁၁ခုအထိတိုးချဲ့နိုင်ရေးအတွက်ကြိုးစားနေတယ်လို့သူမကပြောပါတယ်။ဒါပြင်ပြည်တွင်ခီးသွွားလုပ်ငန်းအနေနဲ့ရန်ကုန်တွန်တေးကိုလည်းအပတ်စဉ်ပြည့်စွက်နေပြီးနောက်ပိုင်းမှာတော့ဧရာဝတီတိုင်းနဲ့ရန်ကုန်တိုင်းခြားရေလမ်းကြောင်းအသုံးပြုကုန်စည်သယ်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပါတိုးချဲ့ဖို့စီစဉ်နေတယ်လို့လည်းဒေါက်တင်တင်လွင်ကပြောပါတယ်။
ဒီဈေးဈေးပို့ဆောင်ဒီနောက်ပြီးတော့ဒီကုန်တွေကြီးပေါ့နော်ပြည်ရေးတေချောင်းကုန်တွေဒါကြီးအကုန်လုံးကအောင်မြင်မှုအတွက်ကိုယ့်ရဲ့ပုဂ္ဂလိကလုပ်ငန်းရှင်ကြီးရဲ့လုံဆောင်ချက်ပေါ်မှာလိုအပ်တဲ့ point ကိုဒါအစိုးရကနေပြီးတော့မှန်မှန်တကန်မြန်မြန်ဆန်ဆန်ရဲ့ဘဏ်ရောအစိုးရရောဒါနှစ်ခုလုံးကကုညီနိုင်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့လုံနိုင်တဲ့စွမ်းရည်ဒီကိုယ့်ဝန်ထမ်းတွေရဲ့စွမ်းအားပြီးတော့ international ချိတ်ဆက်နိုင်တဲ့ network ကြီး ဉာဏ်ပညာတွေကိုအားလုံးလုပ်ပေးနိုင်လို့ဆိုတာလေးကိုယုံကြည်တယ်။ဒါပေမဲ့အဲ့လိုမျိုးအားလဲခဲ့တယ်ဆိုလို့ရှိရင်ရှေ့ရပြရတဲ့ဉာဏ်ကြတော့ဒီ force major လို့ခေါ်တာပေါ့။ဒီ disaster တွေဖြစ်လာတဲ့အခါမှာကပေးတွေကြုံလာတဲ့အခါမှာယုံနေတယ်ရက်ရက်သွားမှာပဲ။ဘာလို့လဲဆိုတော့ကိုယ်ကဒီဇိုင်းဒီဇိုင်းနဲ့ပြီးစရတဲ့အတွက်အမ်ရင်းနဲ့ပြင်းရင်းတလို့မျိုးကိုကဒီအဲ့လိုမပြင်းနိုင်ဘူး။ရင်းနဲ့သွားလို့ရတယ်။ခီး
ဒီလိုလမ်းလျှောက်ပြီးတော့နေသူတွေမှာလမ်းလျှောက်ပြီးသွားတဲ့ခြေမျိုးဖြစ်တာပါ။မတင်ကြီးတိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့facebook.com/voaburmese ဖြစ်ပါတယ
်ခုဆက်ပြီးတော့တက်တက်ရောင်တင်လို့အစီအစဉ်မတိုင်ခင် blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ကမ္ဘာပကြီးလောကမှာကန်ဝင်မြောက်လို့သတ်မှတ်ခံထားရတဲ့ပကြီးစကီယာကြီးတွေရဲ့ပကြီးကားတချို့ကိုဗြိတိန်နိုင်ငံကပြကန်းတစ်ခုမှာအသွင်သစ်နဲ့ပြသနေပါတယ်နေရန်တွေကျန်းကင်းတွေအမိုးတွေမှာပါပကြီးကားတွေကို digital ပုံရိပ်တွေအဖြစ်ထိုးပြပြီးလာကြည့်သူတွေပကြီးကားတွေရောက်နေတယ်လို့ခံစားမှုမျိုးဖြစ်အောင်လုပ်ထားတာပါ။နည်းပညာသုံးအသွင်သစ်ပကြီးပြပွဲကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြပေးထားပါရှင့
ဗြိတိန်နိုင်ငံလန်ဒန်မြို့မှာပြသနေတဲ့ပေါင်မဲ့ပကြီးကားများလို့အဓိပ္ပာယ်ရတဲ့ Frameless ဆိုတဲ့ပကြီးပြပွဲမှာ Monet, Dali, Van Gogh, Cezanne, Kandinsky, Rembrandt, Klimt စတဲ့ဥရောပကကမ္ဘာကျော်ပကြီးဆရာကြီးတွေရဲ့ကြော်ကြားတဲ့ပကြီးကားတွေကို Digital အသွင်သစ်နဲ့ပြသနေပါတယ်။ရုပ်ရှင်ရုံဟောင်းကြီးတွေကအခန်းကျယ်ကြီး၄ခုထဲမှာမတူတဲ့ခေါင်းစဉ်တွေနဲ့ပြကန်းတွေကိုပုံစံတစ်မျိုးစီခံစားနိုင်အောင်ဖန်တီးထားတာပါ။digital အပိုင်းအစလေးပေါင်းများစွာနဲ့ပေါင်းဆက်ထားသလိုဖန်တီးထားတဲ့ပကြီးကားတွေကကိုယ့်ရဲ့လှုပ်ရှားမှုအလိုက်ပြောင်းလဲနေပါတယ
် It's a surprise. You walk into our foyer and the space reveals itself to you as you come down.
အဲ့ဒါသိရဖြစ်ပါတယ်။အဝင်ပေါက်ကနေဝင်လာပြီးလေကားတက်တွေဆင်းလာလိုက်တာနဲ့ student pay 3000ကျဲတဲ့နေရာမှာအမိုးမြင့်ပြကန်းမကြီး၄ခုတည်းကဖန်တီးပြသမှုတွေတွေကိုအလုံးလိုရောက်သွားမှာဖြစ်ပါတယ်
။ပြကန်းကျဲကြီး၄ခုကို Beyond Reality, Color Emotion,The world around us, the art of abstraction, ဆိုတဲ့ကောင်းစဉ်လေးမျိုးခွဲပြီးတော့တမျိုးစီကိုမတူအောင်ပြသထားပါတယ်။အခုလိုမျိုးလာကြည့်သူတွေပကြီးကားတွေထဲရောက်သွားသလိုခံစားရတဲ့ immersive ပုံစံအနုပညာပြပွဲတွေကမ္ဘာတစ်ဝှမ်းမှာလည်းပြသနေတာပါ။ဒါပေမဲ့သူတို့ရဲ့ပြပွဲကတော့ပကြီးကားတွေရွေးချယ်တာကအစားပို့ပြီးတော့ထူးခြားအောင်လုပ်ထားတယ်လို့ပြောပါတယ်။
You know, we aren't the first projection art experience, but what we did is we created our own take.
ဒီပညာလဲရတွေကိုအခုလိုပုံစံမျိုးပြသတာကျွန်တော်တို့ပထမဆုံးတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကကိုယ်ပုံစံနဲ့ကိုယ်ဖန်တီးပြသထားတာဝါအမှုပညာရှင်တယောက်တည်းကိုရွေးပြီးတော့သူတို့တသက်တာဖန်တီးခဲ့တာတွေအားလုံးကိုစုပြသတာမျိုးမဟုတ်ပါဘူး။ပြောင်းလဲခဲ့တဲ့အမှုပညာပုံစံတွေဟန်တွေတွေကမှအဲ့ဒီအပြောင်းလဲကိုကောင်းကောင်းထင်ထက်တဲ့ပကြီးကားတွေကိုကျွန်တော်တို့ရွေးချယ်ပြီးတော့အခုလိုမြင်ကွင်းကျယ်ပုံစံမျိုးနဲ့ပြသထားတာဖြစ်ပါတယ်။
Frameless ပြပွဲကဗြိတိန်မှာအကြီးအကျယ်ဆုံး immersive အတွေ့အကြုံကိုရစေမဲ့ပြပွဲဖြစ်တယ်လို့လည်းသူက AP သတင်းဌာနကိုပြောခဲ့ပါတယ်။ခေါင်းစဉ်၄မျိုးပြသထားတဲ့ထဲက Color and Motion ခေါင်းစဉ်ပြထားတဲ့အခန်းထဲမှာဆိုရင်လာရှိသူတွေလှုပ်ရှားတဲ့အတိုင်းပကြီးကားတွေကလည်းလှုပ်ရှားနေပါတယ်။ဒါကြောင့်ပကြီးဆရာကြီး Van Gogh တို့ Monet တို့ရဲ့ပကြီးကားတွေကသာမန်ပကြီးကားတစ်ချက်လိုမဟုတ်တော့ဘဲတက်ဝင်လှုပ်ရှားနေတဲ့ပကြီးကားချက်ကြီးတွေဖြစ်သွားပါတယ်။
It's an immersive gallery experience you can walk through and you can stand anywhere in it see yourself in the art
ဒါကကိုယ်တိုင်ပကြီးကားတွေထဲရောက်သွားတယ်ဆိုတဲ့ခံစားမှုအတွေ့အကြုံမျိုးရမှာဖြစ်ပါတယ်အခန်းထဲကိုလှက်ပတ်ပြီးရဲကြီးကြီးရက်နေပြီးပဲကြီးကြီးကိုယ်တိုင်ပကြီးကားကြီးထဲမှာပါဝင်နေတာကိုမြင်ရနိုင်မှာဖြစ်ပါတယ်တချို့ပြကန်းတွေမှာကြည့်မှန်လို့ပဲကိုယ့်ရဲ့လှုပ်ရှားမှုကိုပြန်ပြီးတော့ထင်ဟပ်ပေါ်တယ်လို့တချို့ပြကန်းတွေထဲမှာဆိုရင်ပကြီးကားကြီးတွေထဲကိုရောက်သွားတယ်လို့ဖြစ်မှာပါအဲဒါကြောင့်အတွေ့အကြုံပုံစံစုံကိုကိုယ်တိုင်ပါဝင်ခံစားနိုင်မှာဖြစ်ပါတယ
် Beyond Reality ကောင်းစင်တက်ထားတဲ့ပြာခဲနဲ့မှာတော့ Salvador Dali, Gustav Klimt, Edvard Munch တို့လိုပကြီးဆရာကြီးတွေရဲ့ပကြီးကားတွေကိုပုံရိပ်ထိုးဉာဏ်ပညာနဲ့မှန်တွေသုံးပြီးတော့အမြင်တစ်မျိုးလှုပ်ထားပါတယ်
Mirrors are reflecting light and creating distortions of light, so we had to work around those technical challenges.
Manriga lin pyan nai dilo lin yaung rui ko le phun san myo so pyaung twa sei da par de. Da jaung di ni pinya sain khaw mu rui ko chaw twa nai aw chu naru chu sa kae ya ba de. Naw khan tan rui ko bat paung song ga ni cha nai aw lout tha de. Atan samit rui pya gan rui de ma tat tha ba de. Ehri tan rui ko ate cha khan sa nai aw akhan rui ko atan long aw le lout tha ba de. Chu kin rui ata pe pya ta tha de pya gan ne ma so yin နိုင်ရန်လေးဘက်မှာရောကျမ်းပြင်နဲ့ခေါမိုးပါမကျန်လှုပ်ရှားနေတဲ့ပုံတွေကိုမြင်ရမှာပါတော်တော်လေးခက်ခဲတဲ့ပုံရိပ်ထိုးနည်းပညာတွေနဲ့လှုပ်ထားရတာဖြစ်ပါတယ
် frameless အမှုပညာပြပွဲမှာစိတ်တစပကြီးလို့သိကြတဲ့ abstract ပကြီးအမျိုးအစားတွေကိုလည်း the art of abstraction ဆိုတဲ့ပြာခတ်မှာပြသထားပါတယ်ပကြီတွေကို digital နည်းပညာနဲ့အသက်ဝင်နေအောင်လုပ်ထားတယ်လို့ပြတိုင်မှုတွေကပြောပါတယ
် we wanted to look at what's known as pure abstractionAnd we were also very definite that we wanted to include the female artist Hilma Aft.
Sidiza Baji sisse lo ti thara go chimaru ga atei sei nyan lo chin na phit par de. Sidiza Baji yi swae ka ja de che ga amyo thami Baji sia ma Hilma F Clint ye let ya go le pa si chin ga da te cha ba de. Sidiza Baji sura myo phit la aw tu ga pathama song sa swae ka de tu ba. Sidiza Baji ne name ji ga da ga do ပကြီးစီယာကရင်စကီတို့မွန်ဒရီယန်တို့ဖြစ်ပါတယ်အခုနောက်မှမြင်နေရတာကကရင်စကီရဲ့ပုံပါကျမတို့ကပကြီးနဲ့ပတ်သက်လို့ဘယ်လိုနောက်ကျောင်းသမိုင်းကိုပြောပြခြင်းတည်းဆိုတာအသေးချာစဉ်းစားကြည့်တဲ့အခါမှာတော့ပြသမဲ့ပုံတွေကိုရွေးချယ်ရတာလွယ်သွားပါတယ
်ပြာခန်းလေးခန်းနဲ့မှ The Walls Around Us ဆိုတဲ့ပြာခန်းကအခြေစုံဖြစ်ပါတယ်အခုလိုမျိုးပကြီးရတာမျိုးစုံရနိုင်မဲ့ Frameless အမှုပညာပြပွဲကပကြီးပညာစိတ်ဝင်စားသူတွေရဲ့စိတ်ကိုအားချလှုံ့ဆော်ပေးနိုင်မဲ့ပြပွဲဖြစ်တယ်လို့ဆိုပါတယ
် I think that the demographic here will be very varied. If you are new to the story of Western art history, then this is an absolutely
ဒီပြပွဲမှာဥပညာလက်ရာတွေ Henry အမျိုးစုံနဲ့လို့ကျွန်မထင်ပါတယ်တကယ်လို့အနောက်တိုင်းပကြီးသမိုင်းနဲ့စိတ်နဲ့သူမျိုးဆိုရင်ဒီပြခန်းကလေ့လာဖို့အရင်ကောင်းတဲ့နေရာပါဒီမှာပြထားတဲ့ပကြီးကားတွေကိုတွေ့ပြီးတကယ်ပကြီးလက်ရာအစစ်ကိုတွားကြည့်ခြင်းစိတ်ဖြစ်ကြမယ်လို့မျှော်လင့်ပါတယ်တကယ်လို့ဥပညာသမိုင်းကိုကောင်းကောင်းသိထားတဲ့သူတယောက်ဆိုရင်လေဒီမှာပြသထားတာတွေကိုကြည့်ပြီးပိုးပြီးစိတ်တွေနှိုးကြလာနိုင်ပါတယ်
ဥရောပကကဘာကျော်ပကြီးဆရာကြီးတွေရဲ့လူသိများတဲ့ပကြီးကားတွေကိုပြရိုက်တွေမှာပြသထားတာမျိုးနဲ့မတူပဲအသွင်ထူအောင်လို့ digital ပုံရိပ်ထိုးနည်းပညာနဲ့ဖန်တီးပြသထားတာဖြစ်ပါတယ်။ကိုရိုင်ပကြီးကားကြီးတွေရဲ့ရောက်နေသလို immersive အတွေ့အကြုံရရှိတဲ့အမှုပညာပြပွဲတွေကိုအခုခေတ်မှာပို့ပို့ပြီးတော့တွေ့လာနေရပြီဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်ပါပ
ါ။ဒီပညာတော့အသွင်သိပကြီးပြပွဲအကြောင်းမဆုမြမောင်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားတာနားဆင်ကြရတာပါအခုတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရအောင်ပါတောင်ကိုရီးယားက K-pop အဖွဲ့ Blackpink ရဲ့ကဘာလက်ဖျော်ဖြေရေးခီးစဉ်စတင်နေပါပြီဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုမတ်အေးတန်နာကျော်ရဲ့တက်တက်ရောင်သတင်းလောအစီအစဉ်မှာရှုစားနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်းပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ဒီမှာအေးသနာကျော်ပါ။ညူယောက်မြို့ကညူယောက်ဖက်ရှင်သတင်းဘက်ကတော့ပထမအဦးဆုံးနေ့မှာလိန်ခွဲပြားမှုမရှိတဲ့ဒီဇိုင်နာတွေ၊အမျိုးသားဒီဇိုင်နာတွေရဲ့လက်ရာအဝတ်ထည်ဖန်တီးမှုတွေကိုပြတဲ့ရှိုးတွေနဲ့စတင်ပါမယ်။ကနေဒါကအပေါ်ထက်ဝယ် Novice အဝတ်ထည်တစ်စိတ်က New York Men's Day အမျိုးသားများနေ့အပိုင်းနှစ်ပတ် Pots တစ်စိတ်ကိုစတင်တည်ထောင်သူဒီဇိုင်နာ Aaron Potts ကတော့သူ့ရဲ့ကြားမှမခွဲခြားဝတ်စုံတွေဖန်တီးတဲ့နေရာမှာသူ့ကိုပျော်ကြားစိတ်ခံစားချက်ပေးတဲ့ပစ္စည်းတွေကိုအသုံးပြုဖန်တီးပါတယ်လို့ပြောပါတယ
် And I wanted to put something out that felt joyful
ဒီတစ်ခါဖန်တီးမှုကဟိုကမ္ဘာကယောဂဘေးကြီးကိုလည်းဖြတ်တန်းရရလေတဲ့ဒီတော့ကျွန်တော်ကပြောစရာပေါ့ပေါ့ပါပါကမ္ဘာမြေကြီးနဲ့ဆက်ဆက်မှုရှိတဲ့အရာမျိုးတွေကိုဖန်တီးခြင်းမိတယ်လို့ပြောသွားပါတယ်ကမ္ဘာမြေပေါ်ကရှုထောင့်တွေချိုးတွေကိုတဘာဝရဲ့အစိပ်ပိုင်းနေနဲ့ဘလို့ဖော်ပြလဲဆိုတာဇံဝင်စားပြီးတော့သူ့ရဲ့အဝတ်ထည်တွေကိုဖန်တီးပြတယ်လို့ဒီဇိုင်နာ Potts ကပြောပါတယ်သူသုံးထားတဲ့အရာတွေကတော့တဘာဝအရာတွေဖြစ်ပြီးတော့ရင်းမြစ်စင်းရောင်ပန်းလေးပြားလေးတွေနဲ့ငှက်လေးတွေရဲ့အသွေးရောင်တွေပါဝင်ပါတယ်ဒိုတီဆိုတဲ့အိန္ဒိယရိုးရာနိုင်ငံပိုင်းတွေကိုဖန်တီးဒီဇိုင်းထွင်းတဲ့ Terry Singh ကတော့ယောဂကျင့်တဲ့သူတွေနဲ့6လသွားနေခဲ့ပြီးတော့2013ခုနှစ်မှာသူ့ရဲ့ဖန်တီးမှုကိုစတင်ခဲ့တာပါ သူကသူ့ရဲ့အဝိထွေတွေကိုဝစ်စင်တဲ့သူတွေနဲ့စိတ်ချင်းဆက်သွယ်ခံစားချက်တွေစိတ်ချင်းတရားတွေပေါ်မှာအာရုံခံပြီးတော့ဖန်တီးတယ်လို့ပြောပါတယ်သူ့ရဲ့ဖန်တီးမှုတွေကမျိုးသားတွေအတွက်ဖြစ်ပေမဲ့အဲ့ဒီအဝိတွေကကြားမှပြီးတဲ့ဆိုတာရယ်မရှိပါဘူးသူဖြစ်စေချင်တာကသူ့ရဲ့အဝိတွေကလူတွေစိတ်ထဲမှာကြားမှဆိုတဲ့ခွဲခြားတတ်မှတ်မှုတွေပျောက်သွားစေချင်တာဖြစ်တယ်လို့ပြောပါတယ်
I want in using our line and fashion as an inspiration for fathers and daughters or even and sons
ကျွန်တော်တို့အဝိထေကအဖေနဲ့သမီးဒါမှမဟုတ်သားတွေနဲ့စင်တူဝင်နိုင်အောင်ကြားမှဆိုတဲ့ခွဲခြားတားဆီးမှုပေါင်းတွေကိုဖြိုချဖို့စိတ်ကူးတွေဖြစ်စေခြင်းတယ်လို့သူကပြောပါတယ်သူ့ရဲ့ပွဲမှာလျှောက်တဲ့ model အားလုံးမငားရပဲနဲ့သူ့ကိုကူညီပြီးတော့လာလျှောက်ပေးကြတဲ့သူတွေဖြစ်တယ်လို့သူတို့ကလည်းသူတို့ဝတ်ချင်တဲ့အဝိကိုရွေးပြီးတော့လျှောက်လို့ရပါတယ်တောင်ကိုရီးယားကကမ္ဘာကျော်အောင်မြင်တဲ့ K-pop အမျိုးသမီးလေးတွေအဖွဲ့ Blackpink အဖွဲ့ဟာအောက်တိုဘာလမှာဆိုးမျိုးတော်မှာသူတို့ရဲ့ကမ္ဘာလှည့်ဖျော်ဖြေပွဲကိုစတင်ပြီးတော့2023ဇွန်လအထိအနည်းဆုံးကမ္ဘာမျိုးပေါင်း26မျိုးကိုတွားရောက်ပြီးဖျော်ဖြေပါမယ်။မြောက်အမေရိကဥရောပအာရှဒီလိုမျိုးကမ္ဘာနေရာဆိုကပြည်ထက်ပေါင်းတန်ခွဲလောက်သူတို့ရဲ့ဖျော်ဖြေပွဲကိုလာရောက်ကြည့်ရှုကြမယ်လို့သူတို့ကိုကိုးစားပြုတဲ့ YG Entertainment ကဖြစ်ပါတယ
်။ Took my crew to Japan party like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တဲ့ရောင်းတွင်တော့အစီအစဉ်ကို Radio မှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကြောစီစဉ်တင်ဆက်ပေးခဲ့တဲ့တက်တက်ရောင်တင်းလောအစီအစဉ်ကိုနားဆင်ကြရတာပါ။တင်းလောညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်အင်ကာမနက်ခင်းမှလည်းတစ်လဲပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့ပြန်ပြီးတော့နားဆင်နိုင်ပါတယ်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှမို့အခုဆက်ပြီးနောက်ဆုံးရတင်းအချင်းချုပ်ကိုဦးတင်မောင်တန်ကဆက်ပြီးတော့ပြောပြပေးမှာပါရှင
်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးတို့ဟာနိုင်ငံအားပြိုင်မှုနဲ့ရုရှားရဲ့ယူကရိန်းစစ်ပွဲအကြောင်းကိုတင်းကိုနေနေကဖုန်းကနေဆွေးနွေးခဲ့ကြတယ်လို့နိုင်ငံကြ合いဝန်ကြီးဌာနကပြောပါတယ်။တိုင်းပြည်နဲ့အကြအားပြိုင်နေကြတာကိုတာဝန်ရှိရှိစီမံခန့်ခွဲဖို့လိုအပ်တဲ့အကြောင်းကိုပြောဆိုခဲ့ကြကြောင်းဘလင်ကန်ကသူ့ရဲ့ Twitter လူမှုစာမျက်နှာမှာရေးထားပါတယ်။ဆက်သွယ်ရေးလမ်းကြောင်းဖွင့်ဖို့လိုတာကိုလည်းဆွေးနွေးခဲ့ကြပြီးရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်ကမ္ဘာလုံးကျော်ရေးနဲ့စီးပွားရေးတည်ငြိမ်မှုတွေအပေါ်ကြားရောက်လာခဲ့တဲ့ချိန်ချောက်မှုအများကိုဘလင်ကန်ကပြောခဲ့ပါတယ်။ဒါပေမဲ့ဝန်ကြီးကတော့ယူကရိန်းရေးနဲ့ပတ်သက်ပြီးတပ်မတော်ဆိုင်ရာဖြည့်ရှင်းရေးကိုပဲပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံအတွင်းကပြစ်မှတ်တော်တော်များများကိုရုရှားကတနင်္လာနေ့မှာပြစ်ခတ်ခဲ့တဲ့အထက်အခြေခံအဆောက်အုံတွေများပြားပါဝင်ခဲ့တယ်လို့ယူကရိန်းရာရှိတွေကပြောပါတယ်။မြို့တော်ကီးပြစ်ခတ်တိုက်ခိုက်ခံခဲ့ရတာကြောင့်တချို့နေရာတွေမှာလက်စစ်မီးနဲ့ရေပြတ်တောက်နေတယ်လို့မြို့တော်ဝန် Vitaly Kitchen ကပြောကြပါတယ်။ရုရှားကယူကရိန်းနိုင်ငံဒေသတော်တော်များများကလက်စစ်မီးဖြန့်ချီရေးဌာနတွေကိုပြစ်မှတ်ထားပြီးဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းတပ်ပရာယုံကလည်းပြောပါတယ်ခရိုင်းမီးယားဒေတာပင်လယ်နယ်ထဲကတင်းမောတွေကိုယူကရိန်းကတိုက်ခိုက်ခဲ့တာကိုလက်စားချေတဲ့အနေနဲ့တိုက်ခိုက်တယ်ဆိုတော့ရုရှားရဲ့အကြောင်းပြချက်ဟာခိုင်လုံမှုမရှိဘူးလို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကဆိုပါတယ်တင်းကလေးတွေကကျင်းပခဲ့တဲ့ဘရာဇီးနိုင်ငံရဲ့တကြောပြန်တပ်ပရာရွေးကောက်ပွဲမှာတော့အရင်တပ်ပရာဟောင်းလူးစ်အင်နာစီယိုလူလာဒီဆယ်ဗာကလက်ရှိတပ်ပရာဂျာယာဘော်ဆိုနာရိုကိုအနိုင်ရရှိသွားခဲ့ပါတယ်မဲရီအတွက်ရဲ့ 99.9% ခန်းလုံးရေးအတွက်ပြီးချိန်မှာတော့ဒါဆက်ဘတ်ကမဲ 50.9% ခန်းလုံးနဲ့အနိုင်ရခဲ့တာပါရေကောက်ပွဲရရှိတွေကလည်းလူလာအနိုင်ရရှိသွားတယ်ဆိုတာကိုအတည်ပြုပါတယ်အီရန်နိုင်ငံကတော်လိုင်းရဲ့စောင့်တက်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တတ်မှတ်ဖို့ဂျာမနီနဲ့ EU ယောပတမကတို့ကစဉ်းစားနေကြောင်းဂျာမန်နိုင်ငံခြားရေးဝန်ကြီးအန်ဒါလီနာဘာဘဘော့ကဒီကနေ့အောက်တိုဘာ31ရက်နေ့မှာပြောပါတယ်အီရန်နိုင်ငံပေါ်ပုံပုံပြင်းထန်တဲ့တံခါအရေးမှုတွေချမှတ်သွားမယ်လို့ EU ရဲ့ပိတ်ဆို့တံခါမှုဆိုင်ရာစာမျက်နှာမှာပြီးခဲ့တဲ့သတင်းပတ်ကဖော်ပြထားပါတယ်ခင်ဗျာ
တင်းလာညပြတဲ့တင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးခဲ့တာပါဒီနေ့ညတော့အစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ BJ Elliot တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှာလည်းတစ်လက်ပြန်နားဆင်နိုင်ပါတယ် view ကိုနားတော်တာဆင်ပေးကြရတဲ့တော်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များလည်းကမြန်မာပြည်သူပြည်သားအလုံးပြည့်ရဲ့ခတ်သိမ်းကြီးနေပြီးတော့တို့ရဆန္ဒပြေဝါကြပါစေရှင်ကျမအလေးပါပါ
This program has come to you from the Voice of America, Washington.